Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2023ခုနှစ်ဧပြီလ13ရက်ကြံအကျိုးနေ့အင်္ဂါနေ့ညပိုင်း 9:30 နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925 31 30နဲ့လိုင်းလမီတာ190ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့ဟာမြန်မာနိုင်ငံတကြံကာလဖြစ်ပေမဲ့လို့မြန်မာနိုင်ငံမှာတကြံအငွေအသက်တွေမမြင်ရပဲတော်လိုင်းရေးတကြံကိုကိုနီကိုဟာနဲ့ဆင်နွှဲနေကြပါတယ
်။ဒီနေ့ကတော့တကြံလို့တော့မခံစားမိဘူးတကြံအငွေအသက်လည်းတိတ်တော့မရှိဘူးပေါ့ရင်ထဲမှာလေဟိုရေပတ်ရှင်တွေလည်းမရှိဘူးဒီဆရာနာရှင်ကြာချုံးဖို့အဓိကပဲဆိုတော့လေသူတို့မကြောက်ချင်တော့ဒီလိုတော့တော်လန်နေရမှာပေါ့နော
်မြန်မာပြည်သူတို့ရဲ့ရင်ဖွင့်သားမရှင်အပြည့်စုံကိုတော့မကြောက်ခင်ကြားကြမှာပါဒါအပြင်မြန်မာနိုင်ငံမှာကြုံနေရတဲ့တရားမျှတမှုကင်းဝေးတဲ့အစည်းအဝေးတွေမြန်မာစစ်တပ်ကိုအထင်အားစေဖို့မြန်မာနိုင်ငံထဲကဂျပန်စီးပွားရေးလုပ်ငန်းတွေရုပ်သိမ်းဖို့ဖိအားပေးနေတဲ့သတင်းတွေနဲ့မြန်မာအရေးဩစတြေးလျလွှတ်တော်မှဆွေးနွေးကြတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာအပြည့်စုံကြားမှာပါအပတ်စဉ်ကဏ္ဍအဖြစ်နဲ့တော့စနေနေ့ဒီကပိုင်းစီစဉ်ကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မအေးသနာကျော်တို့ကပြောပြပေးပါရှင
်မြန်မာနိုင်ငံမှာအခုကာလဟာနှစ်တစ်ကူအတာတကြံပွဲတော်ကာလဖြစ်ပေမဲ့လည်းစစ်တပ်ကအာဏာသိမ်းထားခြင်းဖြစ်တဲ့အတွက်တကြံပွဲတော်ကိုနှွှဲပြော်ဖို့မရှိဘူးလို့ရန်ကုန်မြို့ကစန္ဒပြသူတူကပြောပါတယ
်။ဒီနေ့မှာဘာကောက်လာလဲဆိုတော့ညီမတို့ကအာဏာရှင်အစိုးရကဟောညီမတို့ကအာဏာသိမ်းတာဖြစ်တဲ့အတွက်ကိုညီမတို့ကအရင်ဟိုလိုမျိုးကြီးတကြံမှာညီမတို့ကြောက်ရမရှိတော့ဘူး။ညီမတို့ကဒါဘလို့မှကိုဒီချိန်မှာပြောဖို့အဆင်မပြေတော့ဘူး။အဲ့တော့ညီမတို့ကဒီကာလအတွက်ကိုညီမတို့ကဒီအာဏာရှင်တော်လန်နဲ့တကြံဖြစ်သွားတာပေါ့နော်။ဒါဒီတစ်ခါကတော့ကြောက်ရတကြံမဟုတ်ပေါ့နဲ့တော်လန်နဲ့တကြံဖြစ်သွားတာပေါ့။
ဆရာနာဒိနာကိုဆက်ကျင်ကောက်ကွက်သူတွေဟာဒီကနေ့တကြံအကြိုနေ့မှာလဲရန်ကုန်မြို့မှာကြွေးကြော်တန်တွေအော်ဟစ်ပြီးလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်မြန်မာယူဟာတာအုပ်ကိုအနီအောင်ချေတာပြီးလက်သုံးချောင်းပုံရေးဆွဲတာအတာပန်းတွေနဲ့အတူဆရာနာရှင်ဆန့်ကျင်ရေးစာသားတွေပါထိုးစိုက်ထားကြပြီးဆရာနာရှင်ဆန့်ကျင်ရေးပုံစံမျိုးစုံနဲ့ဆန္ဒပြကြပါတယ်တနင်္လာနေ့တိုင်းဒေသကြီးလောင်းလုံမြို့နယ်မှာလဲကြီးတဲ့ဆန္ဒပြခဲ့ကြပါတယ်ကြည်တဲ့ဆန္ဒပြပွဲတွေပုံမှန်ရှိနေတဲ့မန္တလေးမိုးကုတ်မိထီလာကလေးမြောင်းမြကတာမြို့တွေမှာအတာအိုးတွေကန်ဆောင်ပြီးလမ်းလျှောက်ကြည့်တဲ့ကြတယ်လို့ယောက်ျားတပိတ်ဆိုင်ကယ်တပိတ်တွေလည်းလုံကြပါတယ်အတာအိုးတွေချထားတဲ့လူမဲတပိတ်စေးနေတပိတ်အာယုံဦးတပိတ်ညာတပိတ်တွေကိုပြုလုပ်ကြပြီးစစ်နာရှင်စနစ်ကိုစန့်ကျင်ကြောင်းပုံစံမျိုးစုံနဲ့ပြသကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကကိုလူလူကိုဖိနှိပ်တပ်ဖြတ်နေတာရပ်တန့်စေဖို့နိုင်ငံတွေအနေနဲ့ခိုင်မာပြီးထိရောက်မှုရှိတဲ့လုံဆောင်ချက်တွေချက်ချင်းချမှတ်လုံဆောင်ကြဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကဒီကနေ့တိုက်တွန်းလိုက်ပါတယ်ပြည်တင်ရှုပ်ချတဲ့ထုတ်ပြန်ချက်တွေအကန့်အသတ်နဲ့ပြစ်မှတ်ထားအရေးယူတာတွေဟာလုံလောက်မှုမရှိဘူးဆိုတာရှင်းပါတယ်ဆိုးရွားတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနဲ့လူသားမှုပေါ်ကျူးလွန်တဲ့ယာဆွေးမှုဖြစ်နိုင်ခြေရှိတဲ့လုပ်ရက်တွေရပ်တန့်စေရေးဩဇာလွှမ်းမိုးမှုရှိတဲ့နိုင်ငံတွေအနေနဲ့မြန်မာစစ်တပ်ကိုတညီတညွတ်ထဲချက်ချင်းဖိအားပေးဖို့လိုပါတယ်လို့မီရှယ်ဘက်ချလက်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဆီယနာဒေမှုစက်ချင်းကောက်ွက်ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်ပစ်ခတ်ဖြိုခွဲနေတာကနေစီးရီးယားမှာဖြစ်ခဲ့တယ်လို့ပြည်တွင်းပြည်ပခါကြီးဖြစ်တဲ့အသည့်အရှိန်တက်သွားမယ်အရေးစိုးရိမ်ပွဲရှိနေတယ်လို့လူ့ခွင့်ရေးကော်မရှင်နာမင်းကြီးကပြောပါတယ်။ဒီကရေတောက်ကြနေတဲ့စနေနေ့တွေအတွင်းပဲခူးမြို့မှာလူ82ယောက်ထက်မနည်းအသက်ခံခဲ့ရတာအပါအဝင်နိုင်ငံတော်ဝန်နေရာများပြားမှာပစ်ခတ်တပ်ဖြတ်မှုတွေတွေ့ခဲ့ရတဲ့အကြောင်းမြန်မာစစ်တပ်ဟာစစ်ပွဲသုံးလက်နက်တွေကိုခွဲခြားသမမ်းမှုမရှိအသုံးပြုပြီးမြန်မာလူမှုကိုစာနာထောက်ထားမှုကင်းမဲ့စွာအကြမ်းဖက်နှိမ်နင်းမှုအချိန်မြင့်လုပ်သွားဖို့ရည်ရွယ်ထားပုံရတယ်လို့မီရှယ်ဘက်ချလက်ကပြောပါတယ်။လူပေါင်း380ကိုဖမ်းဆီးထားပြီးလူ23ယောက်ကိုလျှို့ဝှက်တရားခွင်တင်ပြီးတဲ့နောက်တေးတန်ချခဲ့တယ်ဆိုတဲ့သတင်းတွေရထားကြောင်းလည်းမီရှယ်ဘက်ချလက်ကပြောပါတယ်။မြန်မာနိုင်ငံအခြေအနေဟာတကယ်ပြိပခါကြီးတစ်ခုစီဦးတည်နေတဲ့အပေါ်ကျွန်မအစိုးရမိပါတယ်။ဆီးရီးယားနဲ့တခြားနေရာတွေမှာကြုံခဲ့ဘူးသလိုလူတွေတည်ဆုံရတဲ့အမှားအယွင်းမျိုးထပ်မဖြစ်အောင်နိုင်ငံတွေအနေနဲ့လှုံ့ဆော်မှုလိုပါတယ်လို့မီရှယ်ဘက်ချလက်ကပြောပါတယ်။မြန်မာနိုင်ငံမှာလူမျိုးစုနဲ့ကံပတိပခါတွေအတွင်းလိမ်ပိုင်းအကြမ်းဖက်လုပ်ရကျူးလွန်တာတွေရှိခဲ့တယ်လို့ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကပြောပါတယ်။အဲဒီလိုကျူးလွန်တဲ့လက်နက်ကိုင်အဖွဲ့တွေထဲမှာမြန်မာစစ်တပ်နဲ့ရခိုင်ချင်းနဲ့ရှမ်းပြည်နယ်တွေကလူမျိုးစုနဲ့ကံအဖွဲ့တွေပါပါတဲ့အကြောင်းမစ္စတာဂူတရက်စ်ကပြောပါတယ်။လိမ်ပိုင်းအကြမ်းဖက်လုပ်ရကျူးလွန်ခဲ့တယ်လို့တန်ညာရှိထားတဲ့ကမ္ဘာတဝန်းကနိုင်ငံစစ်တပ်တွေနဲ့လက်နက်ကိုင်အဖွဲ့စုစုပေါင်း52ခုကိုဖော်ပြထားတဲ့အစင်ကစားတစ်ခုကိုတနင်္လာနေ့ကထုတ်ပြန်လာမှာမြန်မာစစ်တပ်နဲ့လူမျိုးစုနဲ့ကံအဖွဲ့တချို့ကိုလည်းထည့်သွင်းဖော်ပြထားတာပါ။ပ ပြပေါ်လာတဲ့နေ့မှာစစ်တပ်ကအာဏာသိမ်းယူပြီးဆန္ဒပြကန့်ကွက်သူတွေကိုဂျမ်ဖက်ပစ်ခတ်ဖြိုခွဲတာတွေမလုပ်ခင်2020ပြည်နှစ်တွင်းကဖြစ်ပျက်တွေကိုစီရင်စာထဲမှာဖော်ပြထားပါတယ်။အဲဒီလိုလိမ်မန်းဂျမ်ဖက်လို့ရကျူးလွန်တဲ့မြန်မာစစ်တပ်နဲ့နေကြောင်တပ်ဖွဲ့တွေအပါအဝင်နိုင်ငံစစ်တပ်ဒါမှမဟုတ်ရဲတပ်ဖွဲ့တွေအနေနဲ့ချိုးဖောက်မှုတွေရဆိုင်သွားစေရေးအချိန်ကာလတတ်မှတ်လူဆောင်ချက်တွေချမှတ်တဲ့အချိန်ထိကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးလုပ်ငန်းတွေမှာပါဝင်ခွင့်ပိတ်ပင်ထားပါတယ်။ဒီကြတဲ့နှစ်တွင်ကိုဗစ် -19 ကာယောဂါကြောင့်လည်းလိမ်မိုင်းဆိုင်ရာအကြမ်းဖက်တဲ့ဖြစ်ရပ်တွေပိုများခဲ့တယ်လို့ကုလသမဂ္ဂဒွင်းမှုချုပ်ကပြောပါရယ်တည်ပြုထားပြီးသားချက်တွေကြားထားတဲ့နိုင်ငံ18နိုင်ငံကိုအဓိကဦးတည်ချက်ထားပြီးအစီအစဉ်စာထဲမှာဖော်ပြထားတယ်လို့ကုလသမဂ္ဂကပြောပါရယ်လူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ထားတဲ့မြန်မာစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့အိန္ဒိယခြေဆိုင်အတာနီစိတ်ကမ်းများနဲ့အထူးစီးပွားရေးဆောင်လီမီတက်ကို S&P အစုရှယ်ယာညွှန်ကြားစည်းရုံးထဲကနေထုတ်ပြတော့မယ်လို့ S&P Dow Jones Indices Company ကဒီကနေ့ကြေညာပါတယ်။အဒါနီကုမ္ပဏီဟာမြန်မာစစ်တပ်ပိုင်စီးပွားရေးကော်ပိုရေးရှင်း MECC ကနေရန်ကုန်မှာမြေငှားပြီးဒေါ်လာတန်290ကုန်ကြမဲ့စစ်ကမ်းတစ်ခုကိုတည်ဆောက်နေတာပါ။ MEC ကိုအဒါနီကုမ္ပဏီကဒေါ်လာတန်ပေါင်းများစွာပေးဖို့သဘောတူထားတယ်လို့လူခွင့်ရေးအဖွဲ့တွေကထောက်ပြခဲ့ပြီးတဲ့နောက်ဒီစစ်ကမ်းစီမံကိန်းနဲ့ပတ်သက်ပြီးအာဏာပိုင်တွေတက်ဆိုင်သူတွေနဲ့ညှိနှိုင်းသွားမယ်လို့အဒါနီ Group ကပြီးခဲ့တဲ့လမှာပြောထားပါတယ်။အဒါနီကုမ္ပဏီကိုလာမယ့်ကြာသပတေးနေ့အစုရှယ်ယာဈေးကွက်မှဖွင့်ခင်မှာအစုရှယ်ယာအညွှန်ကိန်းစည်းရုံးထဲကနေဖယ်ရှားပြစ်မှာဖြစ်တယ်လို့ S&P Dow Jones Indices ကုမ္ပဏီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့အစုရှယ်ယာဈေးကွက်မှာတော့အဒါနီကုမ္ပဏီရဲ့အစုရှယ်ယာဈေးဟာ 1.800 ကျပ်လောက်ကျသွားခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံကိစ္စနဲ့ပတ်သက်ပြီးအဒါနီကုမ္ပဏီရဲ့အစုရှယ်ယာတန်ဖိုးအပေါ်ထိခိုက်မှုရှိလာတာမဟုတ်ဘဲဖေဖော်ဝါရီလတရက်နေ့ကလေးကဆိုရင်ရှယ်ယာတန်ဖိုး40,000,000လောက်ဈေးတက်ခဲ့ပါတယ်ခင်ဗျာ။
တဲ့ညားမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်ဖီယိုအမေရိကန်တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ကျမဧသနာကျော်ပါ။ဥရောပတလွားမှာတော့ကိုဗစ်တတိယလှိုင်းဝင်ရောက်လို့ဒေသတော်တော်များများကိုထိန်းချုပ်ကတ်သတ်မှုတွေပြန်ပြီးတော့လုပ်ထားရပါပြီ။ဒါပေမဲ့ဗြိတိန်နိုင်ငံမှာတော့ကူးစက်မှုရော့ကျလို့ကာကွယ်ဆေးတိုးအစီအစဉ်ကိုအစိုးရကချီးကျူးပြီးတော့ဘီယာဆိုင်တွေဈေးဆိုင်တွေဝန်ဆောင်မှုလုပ်ငန်းတွေကိုတနင်္လာနေ့ကပဲပြန်ဖွင့်ပေးလိုက်ပါတယ်။အီတလီနိုင်ငံရောမမြို့မှာတော့အစိုးရကပိတ်ထားတာကိုကန့်ကွက်ပြီးတော့စားတောက်ဆိုင်တဲ့လုပ်ငန်းပေါင်း200လောက်ကပိုင်ရှင်တွေလွှတ်တော်ပြင်မှာဆန္ဒပြခဲ့ကြတာပါ။အစပိုင်းမှာချမှတ်ထားတဲ့ကန့်သတ်မှုကအီတလီ12ရက်နေ့မနေ့ကတနင်္လာနေ့မှာကုန်ဆုံးရမှာဖြစ်ပေမဲ့လို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်မြင့်တက်လာတာကြောင့်ကန့်သတ်ရက်ကိုမေလ3ရက်နေ့ထိထပ်တိုးလိုက်တာဖြစ်ပါတယ်။ဥရောပမှာဒီကိုဗစ်ကူးစက်မှုပြန်မြင့်တက်လာတာက B.1.1.7 ဆိုတဲ့ COVID မျိုးကွဲကြောင်းဖြစ်ပါတယ်။ဒါကိုဗြိတိန်မှာစတွေ့ခဲ့တာဖြစ်ပြီးတော့ဇန်နဝါရီလမှာအခြေအနေဆိုလို့ပြန်ပြောကန့်သတ်မှုတွေချခဲ့ရတာပါ။ဒါပေမဲ့နောက်ပိုင်းကူးစက်မှုပြန်ကျသွားလို့လုပ်ငန်းတချို့ပြန်ဖွင့်ပေးတာဖြစ်ပါတယ်။ဥရောပတခြားနိုင်ငံတွေမှာဒီ COVID တတိယလှိုင်းကိုအကြီးအကျယ်ရင်ဆိုင်နေရတာဖြစ်ပါတယ်။အီတလီနိုင်ငံမှာဖေဖော်ဝါရီလ22ရက်နေ့က COVID တတိယလှိုင်းဝင်လာခဲ့ပြီးကလေးကသေဆုံးမှုက19,000နီးပါးရှိသွားပါတယ်။တခြားနိုင်ငံတွေအားလုံးထက်ပိုများပါတယ်။ပြင်သစ်ဂျာမနီနဲ့တခြားနိုင်ငံတွေမှာကန့်သတ်ချက်တွေကျယ်ကျယ်ပြန့်ပြန့်ပြန်လုံဆောင်ထားရပြီးတော့ဂျာမနီမှာတော့ COVID ကြောင့်ဆေးရုံရောက်လာသူတွေမှာလူငယ်တွေပိုပြီးများတယ်လို့ပြောပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ကအခုလိုမျိုးပြင်းပြင်းထန်ထန်သတိပေးသွားပါတယ်
။ Wir setzen die Notbremse bundesweit um.Wo die Inzidenz über 100 liegt, soll
Covid ကူးစက်မှုတွေပြန်ပြီးမြင့်တက်လာနေလို့အရေးပေါ်ထိန်းချုပ်ကန့်သတ်မှုတွေပြန်ပြီးတော့လုပ်ရပါမယ်။အထူးကျက်မဲ့ကုသဆောင် ICU တွေပို့ပြီးတော့သုံးလာနေရပြီးတော့အခုလာတဲ့တတိယလှိုင်းကိုကျမတို့အစိုးဆုံးရင်ဆိုင်ရပါလိမ့်မယ်။ဒါပေမဲ့လည်းကျမတို့မှာဒါကိုတိုက်ခိုက်ဖို့အတွက်ကာကွယ်ဆေးဆိုတဲ့လက်နက်ရှိပါတယ်လို့ပြောသွားပါတယ်။ဂျာမနီအစိုးရကအရင်တစ်ပတ်ကပဲတရက်ထက်ကိုလူပေါင်း9,200ကျော်ကိုကာကွယ်ဆေးထိုးပေးခဲ့ပြီးတော့ဒီကာကွယ်ဆေးထိုးတဲ့စံချိန်တင်ခဲ့ပါတယ်။ပြင်သစ်နိုင်ငံမှာလည်းတရက်ထက်ဆေးကိုတန်းတစ်ဝက်ကျော်ထိုးပေးခဲ့တာပါ။စပိန်နိုင်ငံမှာလည်းကာကွယ်ဆေးထိုးစင်တာတွေကိုအားကစားရုံနဲ့မှဖွင့်လှစ်ထားပြီးတော့လူများကြီးကိုတပြိုင်တည်းထဲထိုးပေးနေပါတယ်။အိန္ဒိယနိုင်ငံမှာတော့တနေ့တည်းမှာကိုဗစ်ကူးစက်မှုစံချိန်ချိုးအများဆုံးဖြစ်သွားပြီးတော့ကမ္ဘာမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့နောက်ဒုတိယနေရာကိုရောက်ရှိသွားပါတယ်။တနင်္လာနေ့ကတနေ့တည်းမှာကူးစက်မှု 38,000 နီးပါးရှိလို့စုစုပေါင်းကူးစက်မှုပေါင်းက 73,000 ကျော်ရှိသွားပြီဖြစ်ပြီးတော့အရင်ဒုတိယနေရာမှာရှိတဲ့ဘရာဇီးလ်ကိုကူးစက်မှုဥယျာဉ် 1,000 ကျော်သွားတယ်လို့ကိုဗစ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းယူနေတဲ့ John Hopkins Coronavirus ဆိုင်ရာသတင်းအချက်အလက်သုတေသနဌာနကပြောပါရယ် အိန္ဒိယမှာတနစ်တာကာလအတွင်းအငြိအကျေးတန့်စင်မှုလို့ဘာသာရေးအရယူဆတဲ့ကင်းဟာမြေအပောင်းဝင်မြေကြီး၄ဆင့်မှာလူသန်းပေါင်းများစွာရေးဆင်းချိုးကြတဲ့ကွန်မေလာပွဲတော်ရင်နောက်ပြီးတော့အိန္ဒိယတချို့ပြည်နယ်တွေမှာကာကွယ်ဆေးလိုအပ်နေတာရေတိုက်ဆိုင်ပြီးတော့အဲ့ဒီကနေကိုဗစ်ကူးစက်မှုတစ်ရက်ထဲအမြင့်ဆုံးဖြစ်သွားရတာပါကိုဗစ်ကြောင့်သေဆုံးမှုကအိန္ဒိယက 38,000 ကျော်ပြီးတော့တနင်္လာနေ့ကလူ904ဦးသေဆုံးခဲ့ပါတယ်။အမေရိကန်ပြည်အစုကတော့ကိုဗစ်ကူးစက်မှုရှေ့ဆုံးကရှိနေပြီးတော့သေဆုံးသူပေါင်း 9,000 ခွဲကျော်နဲ့ဘရာဇီးလ်ကသေဆုံးသူပေါင်း 3,000 ခွဲကျော်၊မက္ကဆီကိုကသေဆုံးသူပေါင်း 2,000 ကျော်နဲ့အိန္ဒိယရဲ့ရှေ့မှာရှိပါတယ်။ဒီနေ့အစပိုင်းမှာသတင်း6ပတ်ကိုဗစ်ကူးစက်မှုကျဆင်းနေပြီးတော့မှအိန္ဒိယနဲ့အမေရိကန်ပြည်အစုတို့မှာသတင်း9ပတ်ဆက်တိုက်ကိုဗစ်ကူးစက်မှုပြန်မြင့်သတင်းလေးပတ်စတိုင်ကိုဗစ်ကြောင့်သေဆုံးသူပြင်းပြင်းရတာဟာဒီနိုင်ငံတွေကကျန်းမာရေးစနစ်နှိနာတွေကပုံစံတသမတ်ထဲမဟုတ်ဘဲနဲ့နှိစနစ်တွေတေချာရှင်းရှင်းလင်းလင်းမရှိတာကိုလုံဆောင်မှုတွေကိုကိုကျေနပ်နေတာတွေကြောင့်ဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့အကြီးအကဲကဝေဖန်သွားပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်မှာရောက်ရှိနေပြီးတော့ဥရောပနဲ့နေတိုမြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့မဟာမိတ်တွေနဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးနေပါတယ်။ယူကရိန်းနယ်စပ်တလျှောက်ရုရှားတပ်တွေအားဖြည့်ချထားတာနဲ့အာဖဂန်နစ္စတန်နိုင်ငံကညွန်မောင်းတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေဒီလိုမျိုးအကြောင်းအရာတွေပါဝင်ပါတယ်။မစ္စတာဘလင်ကင်ကလွန်ခဲ့တဲ့သတင်းပတ်၃ဘက်ကပဲနေတိုအဖွဲ့ဝင်နိုင်ငံတွေနဲ့အဲ့ဒီမှာထိပ်သီးညီလာခံလုပ်ခဲ့ပြီးတော့အခုတစ်ခေါက်ပြန်သွားတာဖြစ်ပါတယ်။အဲ့ဒီတော့ကလေးကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပို့ပြီးတော့အားကောင်းအောင်လုပ်ဖို့အတွက်အမေရိကန်ပြည်အောင်စုကအလေးထားလှုပ်ဆောင်နေပါတယ်လို့မစ္စတာဘလင်ကင်ကပြောသွားပါတယ်။ဒီကနေ့မှာတော့သူ့ရဲ့အစီအစဉ်တွေထဲမှာယူကရိန်းနိုင်ငံသားရဲ့ဝန်ကြီးနဲ့ဆွေးနွေးဖို့လည်းထည့်သွင်းထားတာတွေ့ရပါတယ်။ရုရှားတပ်တွေယူကရိန်းနဲ့နယ်စပ်ဒေသတိုးမြင့်ချနေတာအပေါ်အမေရိကန်နဲ့တခြားနိုင်ငံတွေစိုးရိမ်မှုတွေတိုးလာနေကြတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးရမှာတော့သမရထရမ်လက်ထက်ကတာလီဘန်နဲ့သဘောတူခဲ့တဲ့ဒီမေလ၁ရက်နေ့မတိုင်ခင်သတင်းပတ်တွေမှာအာဖဂန်နစ္စတန်နိုင်ငံမှာကျန်နေတဲ့အမေရိကန်တပ်တွေအပြည့်ရုပ်သိမ်းရေးကိစ္စကိုအခုဆွေးနွေးနေကြပါတယ
်။အင်္ဂါနေ့ညပိုင်းထိတ်တန့်ရသတင်းတွေကိုခုချောသိန်းနဲ့မအေးတနာကျော်တို့ကကြီးညာပေးခဲ့တာပါ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နာဆင်နေပါတယ်။အခုတော့ပြည်ရင်သတင်းပေးပို့ချက်တွေကိုထုတ်လွှင့်သွားပါမယ်။မြန်မာနိုင်ငံမှာဒီကနေ့ဟာတကြံအကျိုးနဲ့ဖြစ်ပေမဲ့တကြံအငွေ့အသက်တွေပျောက်ကင်းနေပြီးတော့ထူးခြားငြိမ်သက်တဲ့တကြံဖြစ်နေပါတယ်။ပုံမှန်ရေကစားမှန်တ်တွေမရှိသလိုတကြံပွဲတော်အခမ်းအနားတွေလည်းမရှိပါဘူး။စစ်အာဏာသိမ်းမှုဆန့်ကျင်တဲ့အနေနဲ့အတာအိုးသပိတ်ဆိုပြီးတော့ဆန့်ကျင်သင်္ကေတတွေစီချစ်ထားတဲ့အတာအိုးတွေမှာပန်ထိုးတာမုံလုံးရေဘော်တွေကိုလက်သုံးချောင်းထောင်ပုံစံလုပ်ပြီးတော့မုံလုံးရေဘော်သပိတ်တွေကိုလုပ်နေကြပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့မဆူမြတ်မွန်ကပြောပြထားပါတယ်။
မြန်မာလူမျိုးတို့ရဲ့ရိုးရာပွဲတော်တွေထဲမှာတကြံနှစ်တကူပွဲတော်ဟာလူမျိုးဘာသာပေါင်းစုံအရွယ်ဆုံးပါဝင်ဆင်နွှဲကြတဲ့ပျော်စရာနှစ်တကူပွဲတော်ဖြစ်ပါတယ်။အားလုံးပျော်ကြတဲ့တကြံပွဲအချိန်ဆိုရင်ပုံမှန်ရေပက်ကစားကြတာ၊စတုတ္တိတအလှူဒါနပြုကြတာ၊ဥပုပ်တီလာဆောင်ပြီးတော့ကုသိုလ်ကောင်းမှုတွေပြုလုပ်ပြီးတကြံရက်တွေကိုဖြတ်သန်းကြပါတယ်။ဒီနှစ်မှာတော့စစ်အာဏာသိမ်းထားချိန်ဖြစ်တယ်လို့တပ်တွေရဲ့လက်ချက်နဲ့အများအပြားတေဆုံးဖမ်းဆီးခံထားရတာကြောင့်ပြည်သူအများမပျော်နိုင်ပဲတိတ်တိတ်ဆိတ်ဆိတ်ဖြစ်နေပါတယ်။အရင်နှစ်တွေလိုနိုင်ငံတော်ကစီစဉ်တဲ့တကြံမှန်တပ်တွေအခမ်းအနားတွေလည်းမရှိပါဘူး။ရန်ကုန်မြို့မှာနှစ်တိုင်းတကြံစတင်ကြောင်းတရားဝင်ဖွင့်ခဲ့တဲ့မြို့တော်ခမ်းမတကြံမှန်တပ်ဒီနှစ်မှာမရှိသလိုရေပက်ကစားကြတာတွေကိုလည်းမတွေ့ရပါဘူး။ပျော်စရာတကြံပွဲတော်အစားဆရာနာရှင်ကြဆုံးရေးအတွက်တော်လှန်တကြံလှုပ်ရှားမှုတွေကိုတော့မြင်ရပါတယ်။လမ်းပေါ်ထွက်ရေပက်ခံမဲ့အစားရင်းမဆိုးတော်လှန်တကြံလှုပ်သွားမယ်လို့စန္ဒပြသပိတ်တွေမှာပါဝင်နေတဲ့ရန်ကုန်မြို့ကလူငယ်တယောက်က VOA ကိုအခုလိုပြောပါတယ်။
အကြံထိမ့်ရနေမယ်အော်ရံလေးပြီးတော့အဲ့လိုအသာဝတ်ပိတ်လေးလောက်ဖြစ်သွားတာပေါ့ဒီနေ့ကတော့တကြံလို့တော့မခံစားမိဘူးတကြံအမှုသက်လည်းပိတ်တော့မရှိဘူးပေါ့ရင်ထဲမှာလေဟိုရေပက်ရှင်တွေလည်းမရှိဘူးဒီဆရာနာရှင်ကြချုံးဖို့အဓိကပဲဆိုတော့လေသူတို့မကြအောင်ရှင်တယ်မျိုးကတော်လန်နေရမှာပေါ့နော
်မြမရိုးရအစင်လာအတိုင်းတကြံမကြခင်မှာအတာအိုးထိုးပြီးတော့တကြားမင်းကိုကြိုးဆိုကြလေးရှိပါတယ်ဒီနေ့မှာတော့အိမ်တွေမှာပန်းထိုးကြတဲ့အတာအိုးတွေမှာဆေးနီရောင်တုပ်လက်သုံးချောင်းထောင်ထားတဲ့အာနာသိမှုစန့်ကျင်တဲ့သင်္ကေတတွေစစ်အာနာရှင်စနစ်စန့်ကျင်တဲ့စာသားတွေကိုတွေ့ရပါတယ်အတာအိုးတပိတ်ဆိုပြီးတော့အတာအိုးတွေကိုင်ဆောင်လမ်းလျှောက်ဆန္ဒပြပွဲတွေကိုလည်းရန်ကုန်အပါအဝင်မြို့တော်တော်များများမှာလုပ်ကြပါတယ်တဝယ်မျိုးကအတာအိုးတပိတ်မှာပါဝင်တဲ့ကိုဆိုင်ကိုကိုထွန်းကသူတို့ဆန္ဒပြတဲ့ပုံစံကိုအခုလိုပြောပြပါတယ်
အတာအိုးတွေကိုင်ပြီးတော့ညောက်ပြီးတော့ စစ်ဆောင်ကြည့်တဲ့အခါမှာပါလာကြတဲ့သူရှိတယ်။တာဝန်နေနေပေါ့။အဲ့လိုပုံစံမျိုးနဲ့ performance လုပ်ပြီးတော့ပါလာကြတဲ့ရှိတယ်။မနေ့ဆောပိုင်းလေမနေ့ဆောပိုင်း9နာရီစစ်ဆောင်တစ်ခုထွက်တယ်။7နာရီမှာစစ်ဆောင်တစ်ခုထွက်တယ်။တော့အာရုံဥပ္ပိတ်တွေလုပ်နေတယ်ဆိုတော့လုပ်နေတာကတော့ပုံမှန်အဖြစ်ဆိုရင်ဒီဝက်မှာစစ်ဆောင်တစ်ခုရှိတယ်။စပောင်းစုဥပ္ပိတ်ကော်မတီတဝယ်ရယ်ပြီးတော့ engineer စစ်ဆောင်ရယ်အဲ့ဆက်ကြောင်းနှစ်ခုရှိအဲ့ဆက်ကြောင်းနှစ်ခုကနေတိုင်းနေပါနေတိုင်းပဲနေတိုင်းထွက်နေဒီအရာတွေကြာစုပြီးတော့ပါဝင်တဲ့ဆန္ဒပြမှုတွေမှာပါဝင်တဲ့လူကြီးတွေလည်းထပ်ပြီးတော့ပြောလာတယ်သူကြီးနဲ့အားကောင်းလာတဲ့အနေအထားမျိုးရှိပ
ါတယ်။တကြံတင်ကေတာဖြစ်တဲ့အတအိုးနဲ့အခုလိုဆန္ဒပြကြသလိုမုံလုံးရေပေါ်တပိတ်ကိုလည်းလုံနေကြပါတယ်။တကြံအချိန်မှာစတုဒိတာကြွေးကြလေးရှိတဲ့မုံလုံးရေပေါ်တွေကိုလက်သုံးချောင်းထောင်ပုံစံတွေပြုလုပ်ပြီးတော့ကိုယ့်ရဲ့နေအိမ်ကနေမုံလုံးရေပေါ်တပိတ်တွေကိုဆင်နွှဲကြတာပါ
ပုံမှန်တော့အမေတို့ဒီတချံတိုင်းမှာမုံလုံးရေပေါ်ကလုတ်ကြည့်ရှိရပါတော့ပြီးတော့အတအုပ်လေးလုတ်တယ်ပေါ့ဒါပေမဲ့ဒီမြက်ကကြာမတူပေါ့နော်ဒီမြက်ကတော့ reservation နဲ့အော်အလုံးရိုးရအနေနဲ့လုတ်တာပေါ့ဒီ account ကတော့ဒီမနေ့ကဆိုတော့ Facebook မှာတွေ့လိုက်တယ်ပေါ့နော်ဒီမုံလုံးတပိတ်လုတ်မယ်ဘာညာဆိုပြီးတွေ့လိုက်တော့ပထမတော့မလုတ်ဘူးလို့ခံတာဒါပေမဲ့အဲ့လိုမျိုးတပိတ်နေနဲ့လုတ်မယ်ဆိုတော့အဲဒါကောပြောရရင်တခြားပြီးအပြင်းလေးပိုင်းထွက်ပြီးတော့ပေါ့အာဝင်နေတာလိုမျိုးမလုံးနိုင်ဘူးပေါ့နော်အဲ့တော့ဒီရာသီကအိမ်ထဲကနေရာသီလို့တပိတ်မှပိုင်နေနေဆိုလိုမျိုးဖြစ်အောင်မလုပ်ရတော့လက်တာနေပါလေ
တနှစ်လုံးပြည်သူတွေပြင်ပန်းထားသမျှစိတ်ရောကိုယ်ပါအနားယူပျော်ရွှင်ကြလေရှိတဲ့အခုလိုတကြံအချိန်မှဒီနှစ်မှာတော့မပျော်နိုင်ကြဘူးလို့ပြောနေကြသူတွေလည်းတော်တော်များပါတယ်
အမကဒီအပြင်မှာလည်းမျိုးရတဲ့ chance ဆိုရင်ဟိုပျော်တာပေါ့နော်ဧပြီလရောက်ရင်ပျော်နေပြီဒါပေမဲ့ဒီနှစ်ကတော့တကြံရောက်လေပဲလို့ရှိပတ်ချင်စိတ်တကြံတချင်းနားထောင်ချင်စိတ်ကိုမရှိဘူးပြောရလို့ရှင်လေသူ့ရဲ့ညီမယူရတဲ့တကြံရဒီနှစ်ကတော့စိတ်ဆင်းရဲစရာကောင်းတဲ့နှစ်တကူလိုမျိုးဖြစ်သွားပါတော့ဘူးတကူကြောင့်မလို့တပတ်တာမှာတကြံမှာဒီလောက်ထိစိတ်ဆင်းရဲရလိမ့်မယ်လို့မထင်ခဲ့မိဘူးဒါပေမဲ့အခုတော့ကြုံနေရတယ်ပေါ့နော
်ပြောစရာတကြံမဟုတ်တဲ့တော်လန်တကြံအတွက်အချိုးနေ့မှာအတာအိုးတပိတ်အကြနေမှာသွေးမတိတ်တဲ့ဘိတ်အကြနေမှာရှင်တဲ့ဘိတ်နဲ့အတက်နေမှာဝန်နေခြင်းတဲ့ဘိတ်နှစ်ဆန်းတရက်နေမှာတော့ဆူတောင်းတဲ့ဘိတ်အဖြစ်ဆင်နွှဲကြဖို့အတွက်လူငယ်တွေကတိုက်တွန်းထားပါတယ်ဒီနေ့တကြံအကျိုးနေ့ကိုတော့အတာအိုးတဲ့ဘိတ်မုံလုံးရေပေါ်တဲ့ဘိတ်အဖြစ်လမ်းပေါ်ထွက်ပြီးအာနာရှင်စန့်ကျင်ရေးလမ်းလျှောက်ချီတဲ့တဲ့ဘိတ်တွေကိုလည်းမြို့တော်တော်များများမှာပြုလုပ်ခဲ့ကြပါတယ်ရှင
်မဆုမြမမရှင်ခုတော့မြန်မာနိုင်ငံထဲကတရားမျှတမှုမရှိတဲ့စီးမှုတင်းင်းတွေဖက်ဆဲရအောင်ပါရန်ကုန်တိုင်းဒေသကြီးအတွင်းစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တွေမှာစစ်ခုံရုံတင်တရားစွဲခံရသူတွေကိုဖိအားပေးဝန်ခံခိုင်းတာတွေရှိနေတယ်လို့ဥပဒေကြောင့်အရခုခံချေပါခွင့်မရတာတွေမျိုးလည်းဖြစ်နေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကပြောကြားလိုက်ပါတယ်မြင့်မြတ်တတမဖြစ်တဲ့စီးမိုးတွေအပေါ်တရားလွှတ်တော်ရှင်တွေကလည်းဝေဖန်ထောက်ပြနေတာပါရန်ကုန်ကလာတဲ့တင်းင်းကိုတော့မဆုမုံကတင်ပြထားပါတယ်
စေရနာရှင်စန့်ကျင်ရေးလူလူဆန္ဒပြပွဲတွေအချိန်မြင့်ခဲ့တဲ့ရန်ကုန်တိုင်းတွင်ကလှိုင်းသာယာမြို့နယ်ရွှေပြည်သာမြို့နယ်တကုံမြို့တစ်တောင်ပိုင်းတကုံမြို့တစ်မြောက်ပိုင်းမြို့နယ်တကုံမြို့တစ်စိတ်ကမ်းမြို့နယ်နဲ့မြောက်ကလာပမြို့နယ်တွေကိုနာဆကစစ်အုပ်ချုပ်ရေးကောင်စီကစစ်အုပ်ချုပ်ရေးထုတ်ပြန်ကြေညာခဲ့တာပါအဲ့ဒီမြို့တွေမှာနိုင်ငံတော်တစ္ဆာဖောက်ဖျက်ပုန်ကန်မှုအစိုးရကိုအကြီးအကျယ်ပြတ်အောင်လှုံ့ဆော်မှုတပ်မတော်သားသို့မဟုတ်အစိုးရဝန်ထမ်းတွေကိုဟန်တားနှောက်ယှက်မှုအပါအဝင်ပြစ်မှုပြစ်ဒဏ်အမျိုးအစား23မျိုးကျူးလွန်ရင်စစ်ခုံရုံးနဲ့တေထန်နောက်နှစ်အကန့်အသတ်မရှိအလုံးနဲ့ထောင်နှံသက်ဆိုင်ရာပြစ်မှုအလိုက်သတ်မှတ်ထားတဲ့အမြင့်ဆုံးပြစ်ဒဏ်တွေကိုချမှတ်မယ်လို့ထုတ်ပြန်ထားပါတယ်။ပြစ်မှုစီရင်တယ်မှာအာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီလအတွင်းပြဋ္ဌာန်းခဲ့တဲ့ပြစ်မှုတစ်တွေကိုလည်းထပ်တိုးခဲ့ပါတယ်။လက်တလောမာရှလောလို့ခေါ်တဲ့စစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်နေတဲ့ဒီမျိုးနယ်တွေကဖမ်းဆီးခံရသူတွေဟာအမှုအတွက်ဖိအားပေးဝန်ခံခိုင်းတာနဲ့ဥပဒေကြောင့်အရာခုခံခြေပါခွင့်မရတာတွေကြုံနေရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPBB ကဦးစန်းမင်းက VOA ကိုပြောပြပါဗျာ။တည
်ကြတာကတော့ညှတာတဲ့တရားစီရင်မှုမရရှိဘူးစစ်ကောင်စီနဲ့မချောင်တဲ့။အာဖမ်းတဲ့စစ်ရဲဘော်မှာလည်းသူတို့တွေဟိုဥစားပေါ့အမှုစင်ပြီးအဖမ်းခံရတဲ့ဟာမျိုးတွေရှိမယ်ဟိုတဲ့ဟိုအတင်းဖိအားပေးပြီးလက်မှတ်ထိုးပြီးဝန်ခံနိုင်တာမျိုးဖြစ်နေတယ်အတိတ်ကြတာကတော့တို့မြတ်တဲ့တရားစီရင်မှုမရှိဘူးတော့ကျွန်တော်တို့အပြင်းမန်းတန်ရဟိုတိတိတတညှိမနှိမ့်ဆက်ခံထားတဲ့နေရာတွေ့ရှိရတာတော်တော်ကိုညှိမနှိမ့်ဆက်ခံပြီးတော့ဝန်ခံနိုင်တဲ့နေရာမျိုးတွေရှိတယ်နောက်အမိန့်ချတဲ့အခါမှာလည်းခုခံပိုင်မရှိဘူးကျွန်တော်တို့ဟိုတုံးတက်ချက်အရာတော့ဟိုစစ်မှန်တဲ့တရားစီရင်မှုမျိုးမဟုတ်ဘူး အမင်းကိုခြားကြံသူခြားတဲ့ပုံစံမျိုးရှိတယ်။ဥပဒေမှာပြဋ္ဌာန်းထားတဲ့အမင်းတွေကိုဟိုစံပြသဘောမျိုးနဲ့ခြားနေတာလည်းဖြစ်တယ်။အဲ့တော့ဟိုတရားမျှတမှုကတော့ဟိုကာကံရှင်ကာကံရှင်တွေမှာတရားမျှတမှုကခံစားဖို့မရှိဘူးဆိုတော့ပြောလို့ရတယ်။
စစ်ခုံရုံးဆိုတာဆေးအုပ်ချုပ်ရေးကာလအတွင်းအရက်သားတွေကိုတရားစွဲဆိုရုံးတင်မှုတပ်မတော်ကနေယာယီဖွဲ့စည်းတဲ့အထူးခုံရုံးတစ်ခုဖြစ်ပါတယ်။အဲ့ဒီအထူးခုံရုံးကိုလက်ရှိမှာတော့အင်းစိန်ထောင်ထဲမှာမြို့နယ်အလိုက်အထူးစစ်ခုံရုံး6ခုတပ်မှတ်ပြီးတော့စစ်ဆေးနေတယ်လို့လည်းသိရပါတယ်။နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့ကောက်ယူနိုင်တဲ့စည်းရင်အရာကတော့မာရှယ်လောထုတ်ပြန်တဲ့ဒီမြို့နယ်6ခုမှာအာဏာရှင်ဆန့်ကျင်ရေးဆန္ဒပြခဲ့လို့ဖမ်းဆီးခံထားရသူကအယောက်200ဝန်းကျင်ရှိပြီးခံမှန်းခြေအယောက်30နီးပါးစစ်ခုံရုံးတင်ပြီးအမိန့်ချမှတ်ခံရပါတယ်။မာရှယ်လောထုတ်ပြန်ထားတဲ့ဒီနေရာတွေမှာဖမ်းဆီးခံရသူစည်းရင်အတိအကျရဖို့တောင်ခက်ခဲနေတာမို့ဒီစည်းရင်ဟာမြေပြင်မှာလက်ရှိဖြစ်ပျက်နေတဲ့တကယ့်အခြေအနေထက်ပိုများနိုင်တယ်လို့လည်းဦးစံမင်းကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကမြောက်ကလာပါမြို့နယ်မှာရာဇသက်ကြီးပုံမှန်396-399နဲ့လူ19ဦးကိုအမြင့်ဆုံးပြစ်ဒဏ်ထေဒဏ်အထိချမှတ်ခဲ့ပါတယ်။စစ်အုပ်ချုပ်ရေးကောင်စီဝင်ဗိုလ်ကြီးတဦးနဲ့အတူပါလာတဲ့သူကိုထိခိုက်ဒဏ်ရာရစေမှုလူရဲမှုတို့ကြောင့်ဗိုလ်ကြီးနဲ့အတူပါသူတေဆုံးခဲ့ရတဲ့အတွက်အဲ့ဒီလိုမျိုးအပြစ်ဒဏ်ချခဲ့တာလို့စစ်အုပ်ချုပ်ရေးကောင်စီဘက်ကထုတ်ပြန်ပါတယ်။ပြင်ပရှိနေတဲ့စီကအကူအညီရခွင့်မရတယ်လို့ဥပဒေကြောင့်အရာခုခံခြေပပိုင်ခွင့်လည်းမရတဲ့ဒီမျိုးနယ်6ခုကဖမ်းဆီးခံထားရတဲ့သူတွေနဲ့ပတ်သက်ပြီးဘယ်နှယောက်ကိုတော့ပြစ်ဒဏ်ချအရေးယူပြီးပြီလဲဆိုတာကိုတော့စည်ရင်မသိနိုင်ဘူးလို့ဖမ်းဆီးခံထားရသူတွေကိုအကူအညီပေးနေတဲ့တရားလွတ်တော်ရှင်တွေဥခင်မောင်မြင့်ကပြောပါတယ်မြက်ွယ်စစ်ဆေးမှုတွေနဲ့တစ်ဖက်သက်စီရင်ချက်ချခံရမှုတွေကိုဥပဒေကြောင့်အရာခုခံပေးနိုင်မှုကာကွယ်ပေးနိုင်မှုကအတော်လေးခက်ခဲနေတာမို့အခုဖမ်းထားခံရသူတွေကမျှတတဲ့တရားစီရင်မှုခံစား권မရဘူးလို့ပြောပါတယ်
။ရပ်ဘက်တရားရုံးကြီးမှာတရားသူကြီးကတရားလိုကြေခံနှစ်ဖက်လုံးပေါ်ကကျင်ပြလာတဲ့သက်တည်ကလေးလျှောက်လဲချက်ပြီးအဲ့ဒီအပေါ်ကနေသူကဆုံးဖြတ်ရတဲ့အတွက်ဒါဥပဒေနဲ့ညီညွတ်ဖို့အမှန်တရားနဲ့ညီညွတ်ဖို့ညှော်လင့်လို့ရတယ်။စစ်ကောင်စီဘက်မှကြတော့တရားလိုဆိုင်ကပဲခိုင်ခိုင်မာမာတင်ပြပိုင်ခွင့်ရှိတယ်ဒီဘက်ကတရားခံဆိုင်ကကြာရှင်းနေလိုက်လိုက်ပါခွင့်မရှိဘူးတက်တွေတွေပြန်လဲပြီးတော့တင်ပြပိုင်ခွင့်မရှိတဲ့အခါကျတော့ဥပဒေရစဉ်တာဝန်ခုခံပိုင်ခွင့်အပြည့်အဝမရဘူးဒီဥပဒေမှာဆိုတာကဒီပြစ်မှုတစ်ခုနဲ့ဆွတ်ဆွဲခံရပြီဆိုရင်ဆွတ်ဆွဲခံရသူဒီဥပဒေရတာဝန်ခုခံပိုင်ခွင့်အခွင့်အရေးအပြည့်အဝရဒီစစ်ကုံရုံးနေနဲ့တတော်ရှင်းသေးတဲ့အခါမှာအဓိကညနာဆုံးရှုံးတာကတော့ဆွဆွဲခံရသူတွေဟာဥပဒေနဲ့အညီကာကွယ်ခုခံပိုင်ခွင့်အခွင့်အရေးအပြည့်အဝမရတဲ့အတွက်အင်တန်ကြီးမားတဲ့ဥပဒေကြီးကဆုံးရှုံးနေတာမျိုးခံရတယ်လို့ပဲဒီလိုပဲသုံးသပ်လို့ရပါတယ်
မကြသေးခင်ကလည်းမြောက်ကလာစစ်ခုံရုံးကနေအရက်သား၄ဦးကိုဆန္ဒပြနေတဲ့အချိန်မှာတရားရုံးတွင်ကွန်ပျူတာ၅လုံးဥပဒေဆောင်နဲ့ဆိုင်ဘက်စာတမ်းတွေနောက်တရားရုံးတွင်ကကားနဲ့ဆိုင်ကယ်တချို့ဖျက်ဆီးမှုနိုင်ငံပိုင်ပစ္စည်းဖျက်ဆီးမှုပုံမှန်6တင်းနဲ့အမြင့်ဆုံးထောင်ဒဏ်8နှစ်ချမှတ်ခဲ့ပါတယ်။ဒီစစ်အုပ်ချုပ်ရေးကြီးညာထားတဲ့မြို့နယ်တွေမှာသေဒဏ်နဲ့တခြားပြစ်ဒဏ်တွေချမှတ်ခံထားရသူတွေအနေနဲ့အယူခံဝင်ခွင့်ပြစ်မှုပြင်ဆင်လျှောက်ထားပိုင်ခွင့်ရှိပါတယ်။ရန်ကုန်တိုင်းစစ်ဌာနချုပ်တိုင်မှုစစ်အုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်သမ္မတဒိုစီကနေအဆင့်ဆင့်အယူခံလျှောက်ထားနိုင်ပါတယ်။ဒါပေမဲ့လည်းပြစ်ဒဏ်တွေကိုပယ်ဖျက်ပြင်ဆင်နိုင်သူတွေဟာအာဏာကိုချုပ်ကင်ထားသူတွေဖြစ်နေတာကြောင့်မျှတမှုမရှိတဲ့ဒီတရားစီရင်မှုရလဒ်နယ်ပဲအဆုံးသတ်နိုင်မယ်လို့တရားလွတ်တော်ရှင်တွေကထောက်ပြနေကြပါတယ်ရှင်
။မဆုမုံတင်ပြသွားတာပါ။ခုတော့မျိုးကမိုးကုံမျိုးကမတိမငိမ့်ဖြစ်နေတဲ့အခြေအနေသတင်းတင်ပြချင်ပါတယ်။မိုးကုံမြို့မှာတနင်္လာနေ့ညပိုင်းကပြစ်ခတ်မှုတွေဖြစ်ခဲ့တာဟာတအောင်းပလောင်နဲ့ကချင်တိုင်းနာလက်နက်ကင်အဖွဲ့တွေဝင်ရောက်လာတာကြောင့်တပ်တွေကပြစ်ခတ်တာလို့ဒေသခံတွေကပြောဝင်မဲ့တအောင်းပလောင်ဖက်ကတော့ငြင်းပါတယ်။လက်နက်ကြီးလက်နက်ငယ်တွေပြစ်ခတ်တန်းတွေကြားလာကြောင်းဒေသခံတွေစိုးရင်ထိတ်လန့်ခဲ့ကြတဲ့အခြေအနေနဲ့မိုးကုံမြို့ရဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်
။ကချင်ကရင်ရှမ်းစတဲ့ပြည်နယ်တွေမှာရှိတဲ့စစ်တပ်နဲ့ရဲအခြေဆက်စခန်းတွေပေါ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကတိုက်ခိုက်တာတွေရှိနေချိန်မှာပဲမိုးကုတ်မြို့မှာတနင်္လာနေ့ညကပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။ည9နာရီကျော်လောက်မှာစပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တန်းတွေပါကြားရတယ်လို့မိုးကုတ်မြို့ကတူဦးက VOA ကိုအခုလိုပြောပြပါတယ်
။ခေါင်းဝဲဝန်ကျင်ကနေစပြီးပလက်တန်နဲ့ပုံတန်တွေကြားရတယ်ဗျ။အဲဂျူကြားဂျူကြားပစ်လိုက်ရလိုက်ပစ်လိုက်ရနေတယ်အဲ့လိုကြားရတယ်ဗျာ။ကြားပြီးမှဟိုဟာတော့မှ6နာရီဝန်းကျင်ကလက်နက်ကြီးပြတာ6နာရီအဲ့လိုကြည့်ရတယ်ဗျ။ကိုယ်လိုက်လက်တက်နဲ့မှာတစ်ခါပြည့်တယ်ဗျာ9နာရီ45မှာတစ်ခါပြည့်တယ်ဗျာအားလုံး3ခါပြည့်တယ်ဗျာဟို10နာရီနောက်ပိုင်းတော့မကြားတော့ဘူးလေပြည့်တာသူကတော့အကုန်ကြောက်ကြတာပေါ့ဗျာကြောက်လန့်ကြတာဟုတ်ကဲ့ တခြား
မိုးကုတ်မြို့ကတူကတော့ဒီပြစ်ခတ်မှုဟာတိုင်းဒေသနဲ့နိုင်ငံအဖွဲ့တွေဖြစ်တဲ့ TNLA တအောင်းပလောင်နဲ့ KNA ကချင်တပ်တွေဝင်ရောက်လာတာကြောင့်စစ်တပ်နဲ့ပြစ်ခတ်မှုဖြစ်တာလို့ပြောပါတယ်
မမကြီးကလည်းကမနေ့ပိုင်းကတည်းကကိုယ်တော်ရှင်ပိုင်းတည်းကလည်းကျူရတာလေရှင်မောင်တက်နေပြီးတော့နေရာ300လောက်အဖက်ပြက်လာကြတာလေအဲ့ဒါကညကြတော့သူတက်ကဘလုံးသမားထီတော့အဲ့ဒီတက်ကတကောဝင်နေမော်ဒီတက်ကဒါပေါ့ငါးမင်းတက်ကပေါ့တကောဝင်နေအဲ့ဒါ DNA ပဲမဒီ DNA ရဲ့ DNA မော်ဝင်တဲ့အချိန်ကကိုယ်နိုင်ကိုယ်ရှင်ရှင်ပိုင်းတော့မှသမားထီဒါကဘယ်လဲမဒီရနဲ့အရှင်မြင့်တင်လာတော့သူတင်ရတော့လက်နဲ့ကြည့်နေအထူးရနင်းနေကြည့်တယ်သူတို့ရင်လည်းပြည့်တယ်ပြန်ပြည့်တယ်ပြည့်ပြီးပေါ့
နှစ်ဖက်ပြစ်ခတ်မှုတွေကြားအရက်သားတွေထိခိုက်တဲ့သတင်းမကြားရသလိုဒီနေ့မှပြစ်ခတ်တန်တွေထပ်မှမကြားရတော့ဘူးလို့လည်းပြောပါတယ် TNL တအောင်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတအိုက်ကျော်ကတော့ငုတ်ကုတ်ဒေတာဘက်မှာသူတို့လှုပ်ရှားတာရှိပေမဲ့တိုက်ပွဲဖြစ်တာမရှိသေးကြောင်းပြောပါတယ
်လှုပ်ရှားမှုတော့ရှိတယ်ဒါပေမဲ့ဒီနေ့ဖော်ရအဲဒီမှာတိုက်ပွဲရှိတာမရှိဘူး
တမရဘက်ကတော့တိုင်းသားနယ်မြေတွေမှာဖြစ်ပွားနေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးဒီရက်ပိုင်းမှာထုတ်ပြန်တာတော့မရှိပါဘူး။မိုးကုတ်ဒေသဟာ TNLA တအောင်းပလောင်တပ်ဖွဲ့နဲ့ SSPP ရှမ်းပြည်တမရမြောက်ပိုင်းအဖွဲ့တွေအခြေပြုလှုပ်ရှားတဲ့ဒေသဖြစ်ပါတယ်။မင်းညကပြစ်ခတ်တိုက်ပွဲဖြစ်ပုံရပေမဲ့မိုးကုတ်မြို့ထဲမှာဆီယနာသိမ်းမှုစန့်ကျင်တဲ့ခြိတဲ့ဆန္ဒပြမှုတွေဒီကနေ့ဆက်လုပ်နေကြဆဲဖြစ်ပါတယ်။မိုးကုတ်ဘက်မှာဆန္ဒပြသူတွေကိုတပ်တွေပြစ်ခတ်လို့တည်ဆုံသူကတော့စုစုပေါင်း12ယောက်ရှိတယ်လို့ဒေသခံတွေကပြောပါတယ်။အပြည်လာစနေနေ့ကလည်းမိုးကုတ်မြို့ကရေဘူးဆရာတော်နဲ့ဖမ်းဆီးခံသူ31ယောက်ကိုတော့တပ်မတော်ကိုအကြီးညိုပြစ်အောင်လုံဆော်လုဆောင်မှုပုံမှန်905ကကြီးနဲ့ထောင်3နှစ်စီချမှတ်ပြီးမန္တလေးကိုပို့ဆောင်ခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင် POA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်တပ်နဲ့ဂျပန်လုပ်ငန်းတွေစီးပွားရေးလုပ်နေတာရပ်ထားဖို့အပအဝင်မြန်မာအရေးကိုဂျပန်အစိုးရကတက်တိုက်တွန်းတွန်းလုပ်ဖို့ဂျပန်ရောက်မြန်မာအရေးလှုပ်ရှားသူတွေကြိုးစားနေပါတယ်ဂျပန်ပြည်သူတွေကမြန်မာနိုင်ငံအခြေအနေကိုစိတ်ဝင်စားပေမဲ့လို့အစိုးရနဲ့စီးပွားရေးလုပ်ငန်းတွေဖက်ကမြန်မာအရေးအတွက်ပို့ပြီးတော့လှုပ်ဖို့လိုတယ်လို့လည်းသူတို့ကပြောပါတယ်။မြန်မာနိုင်ငံအပြောင်းလဲအတွက်ဂျပန်နိုင်ငံမှာကြိုးစားနေတဲ့အကြောင်းကိုငင်းချန်းကတင်ပြထားပါတယ်
။မြန်မာအရေးကိုတွန်းတွန်းတိုက်တိုက်ပြောဆိုဆောင်ရွက်ဖို့ဂျပန်ဝန်ကြီးချုပ်ကိုတောင်းဆိုထားတဲ့ပန်ကြားလာရီမှာလက်မှတ်တွေထိုးဖို့ဂျပန်ရောက်မြန်မာအရေးလှုပ်ရှားသူတွေကလိုက်လံကောက်ခံနေပါတယ်။အဲ့ဒီလက်မှတ်တွေကိုစုဆောင်းပြီးဂျပန်ဝန်ကြီးချုပ်စီပေးပို့တာအပြင်အနာတိန်ထားတဲ့စစ်တပ်နဲ့စီးပွားရေးလုပ်တာရပ်ထားဖို့ဂျပန်မှာရှိတဲ့နာဆာကစစ်ကောင်စီရဲ့မိသားစုဝင်တွေဆက်နွယ်ပတ်သက်သူတွေကိုပါအရေးယူပေးဖို့တောင်းဆိုတဲ့လှုပ်ရှားမှုတွေကိုလုပ်နေကြတာပါဂျပန်အစိုးရအနေနဲ့နိုင်ငံတကာလူ့အခွင့်အရေးကိစ္စတွေကိုကင်တွယ်တဲ့နေရာမှာဥပဒေအရအတားအဆီးတွေရှိတယ်လို့ဂျပန်ရောက်မြန်မာနိုင်ငံများအသင်းဥက္ကဋ္ဌဦးတန်းဆွေက VOA ကိုပြောပါတယ်
လူခွေရေးကိစ္စတွေမှာပေါ့လေအဲဂျပန်နိုင်ငံမှာအာဏာနေတဲ့ကိစ္စတွေရှိတယ်လို့ဒီနိုင်ငံကမှာဖြစ်ဖြစ်နေတဲ့ရေးခင်းကိစ္စနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံကအဝင်ပတ်သက်နိုင်မှုဒီစားကိုပေါ့လေဟန်တားနေတဲ့ဥပဒေတွေရှိပါတယ်အဲ့အရာတွေကိုပြုပြင်ပြောင်းလဲနိုင်ဖို့တက်ကူလဲဂျပန်ဒီလွှတ်တော်အမတ်တွေကနေပြီးတော့ကြိုးစားနေကြတဲ့အခါမှာအဲကျွန်တော်တို့ဥပမာအနေနဲ့ကျွန်တော်တို့ဗမာနိုင်ငံကိစ္စနောက်တစ်ခါဒီဟောင်ကောင်ဒီမိုကရေစီကိစ္စနောက်တစ်ခါဒီတရုတ်ထဲမှာရှိတဲ့အဲဝီဂါဘာသာရေးလူမျိုးပေါ့လေဒီကိစ္စတွေကလည်းကျွန်တော်တို့လည်းလာပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်။အဲတော့တိဘက်တို့ပါလို့ကျွန်တော်ပြောလေဒီဂျပန်နိုင်ငံမှာရှိတဲ့ကျွန်တော်လှုပ်ရှားမှုကနည်းနည်းလေးပို့ပြီးတော့ advance ဖြစ်တဲ့အတွက်ကြောင့်မို့လို့တို့တွေကလည်းကျွန်တော်တို့လာရောက်အင်အားပူးပေါင်းပြီးတော့ပေါ့လေဒီ global လို့ဆိုင်တာပေါ့လှုပ်ရှားမှုတွေကနေတစ်ဆင့်ပေါ့ဂျပန်နိုင်ငံဥပဒေဟိုကြောင်းလေးသွားဖို့အတွက်ကိုကျွန်တော်တို့ဒီအဓိကထားပြီးတော့လှုပ်ဆောင်နေပါတယ်
။ဒါတွေအောင်မြင်သွားရင်တော့မြန်မာအရေးမှာဂျပန်အစိုးရပါဝင်ပတ်သက်မှုကပိုပြီးအားကောင်းလာမယ်လို့သူကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့ကိစ္စအပေါ်ဂျပန်လူမျိုးတွေပုံမှုသိရှိနားလည်ပြီးဂျပန်အစိုးရကိုနားချတိုက်တွန်းဖို့မြန်မာရေးလှုပ်ရှားသူတွေကကြိုးပမ်းနေကြပါတယ်ဂျပန်ပြည်သူတွေကြားမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုအရင်ကထက်ပိုပြီးစိတ်ဝင်စားလာကြပေမဲ့ဂျပန်အစိုးရနဲ့ဂျပန်လုပ်ငန်းရှင်တွေရဲ့ပူးပေါင်းပါဝင်လာဖို့ကတော့လိုနေသေးကြောင်းဂျပန်ရောက်မြန်မာရေးလှုပ်ရှားဆောင်ရွက်နေတဲ့မတ်တန်နာညွန့်ကပြောပါတယ်
အစိုးရကမလှုပ်တာကဘာလို့မလှုပ်တာလဲဆိုတော့ဒီ enterprise တွေဒီစီးပွားရေးသမားတွေကသူတို့မလှုပ်ကြတော့ငါတို့တစ်ခါပြန်ကြောက်လို့ဆိုင်တယ်စီးပွားရေးသမားတွေကဘာလို့မလှုပ်ကြလဲဆိုတော့ဒီအစိုးရကမလှုပ်လို့အဲ့လိုပဲနောက်ဆုံးကျတော့အစီအစဉ်ကဘယ်လိုဖြစ်သွားလဲဆိုတော့ဂျပန်မှာဒါပေမဲ့ဂျပန်ကအကောင့်ထွက်လာလို့ရှိရင်တခြားနိုင်ငံတွေကလည်းအာရှနိုင်ငံတွေကလည်းမထွက်လာတော့မရတော့တဲ့အခြေအနေဖြစ်မှာမဟုတ်လို့ဂျပန်ကအရေးမကြီးဘူးလို့ဆိုလို့ရှိရင်ဂျပန်ကအရေးကြီးတယ်လို့ပြောနေပါတယ
်မြန်မာဒီမိုကရေစီရဲ့ထောက်ခံအားပေးတဲ့ဂျပန်လွှတ်တော်အမတ်တချို့နဲ့မြန်မာရေးလှုပ်ရှားသူတချို့တွေ့ဆုံပြီးမြန်မာရေးကိုဆွေးနွေးခဲ့တာလည်းရှိပါတယ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတာတွေကဒေတာရင်းတည်ငြိမ်မှုကိုထိခိုက်နိုင်တယ်လို့စိုးရိမ်မှုတွေရှိနေသလိုမြန မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဂျပန်နဲ့အင်ဒိုနီးရှားပုံမှန်တွေ့ဆုံဆွေးနွေးမှုတွေလည်းရှိပါတယ်။ဒေတာရင်းတည်ငြိမ်မှုဒီလိုဆွေးနွေးမှုတွေလုပ်ဖို့လိုတယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရက်နိုမာဆူဒီကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုခဲ့ပါတယ်။အခုလိုမြန်မာအရေးအတွက်ဂျပန်နိုင်ငံမှသာမကဩစတြေးလျတောင်ကိုရီးယားနိုင်ငံတို့မှလည်းကြိုးပမ်းဆောင်ရွက်မှုတွေရှိပါတယ်။ဒီနေ့မှပဲဩစတြေးလျနိုင်ငံလွှတ်တော်နှစ်ရက်ပေါင်းနိုင်ငံသားရေးရာဆက်ကော်မတီတစ်ခုမှမြန်မာရေးနဲ့ပတ်သက်လို့ကြားနာဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံမှာဖြစ်ပေါ်နေတာတွေကဒေတာရင်းမှာဘလို့ရိုက်ခတ်နိုင်တယ်လဲဆိုတာကိုဆွေးနွေးပြောကြားခဲ့ကြပါတယ်။တောင်ကိုရီးယားမှာလည်းမြန်မာရေးလှုပ်ရှားသူတွေကအစီအစဉ်မျိုးစုံနဲ့စီယုံလှုံ့ဆော်နေကြပါတယ်ခင်ဗျာ
။ကိုငင်ကြပါရှင်။သောတာရှင်များရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းအုပ်ချုပ်ပြီးတော့ဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာကြောင့်နိုင်ငံတကာရဲ့စိုးရိမ်မှုတွေမြင့်တက်လာချိန်မှာဩစတြေးလျလွှတ်တော်မှလည်းမြန်မာအရေးနဲ့ပတ်သက်လို့ကြားနာပွဲတရက်ကျင်းပခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့နိုင်ငံသားရေးကာကွယ်ရေးနဲ့ကုံတော်ရေးပူရဲအမြဲတမ်းကော်မတီကဦးစီးပြီးတော့ဧပြီလ23ရက်နေ့မှာကျင်းပခဲ့တာပါ။တီချာနာပွဲကိုတော့ဩစတြေးလျမြန်မာလူမျိုးပေါင်းစုံပါဝင်တဲ့ကိုစလဲရီတက်ရောက်ပြီးတော့မြန်မာလက်ရှိအခြေအနေကိုတင်ပြခဲ့တာဖြစ်ပါတယ်။ဒီကနေ့ကျင်းပတဲ့လွတ်တော်ချာနာပွဲကိုကိုရိုင်းတက်ရောက်ဆွေးနွေးခဲ့သူတွေကိုမြင်မြန်ထားတာနားဆင်ပါရှင်။မြန်မာနိုင်ငံမှာဒီမိုကရေစီနီးကျရွေးချယ်ထားတဲ့အယက်သားအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေတာကိုလက်မခံတဲ့ဆန္ဒပြပြည်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နင်းတပ်ဖြတ်နေတာကြောင့်နိုင်ငံတကာရဲ့စိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ဒီအချိန်မှာပဲဩစတြေးလျနိုင်ငံမြို့တော်ကင်ဘရာကလွှတ်တော်မှာမြန်မာအရေးကိုဧပြီလ23ရက်နေ့ဒီကနေ့မှဆွေးနွေးခဲ့ကြတာပါ။ဩစတြေးလျရောက်မြန်မာနိုင်ငံကအတိုင်းရင်းသားတွေနိုင်ငံရဲ့အတိုင်းအဝိုင်းကလူတွေနဲ့တက်ကြွလှုပ်ရှားသူတွေလည်းကြားနာပွဲကိုတက်ရောက်ဆွေးနွေးခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့မြန်မာအရေးလွှတ်တော်ကြားနာပွဲမှာကိုရိုင်းတက်ရောက်ထွက်ဆိုခဲ့တဲ့88မျိုးဆက်ကိုနိုင်ကအခုလိုရှင်းပြပါတယ
်။အဓိကတော့သူတို့အနေနဲ့မြန်မာcommunity အားလုံးဒီ Australia မှာရှိတဲ့မြန်မာ community အားလုံးကိုဟိုဖိတ်ခေါ်ပြီးတော့ဒီ Australia နိုင်ငံအနေနဲ့အစိုးရအနေနဲ့ဘယ်လိုလှုပ်ဆောင်ပေးလို့ရမလဲဆိုတဲ့ဥစ္စာတွေကိုသူတို့ကအဓိကလေ့ထားပြီးတော့မေးပါတယ်ခင်ဗျာဒီ parliament hearing က usually သူတို့ကဒီလို public hearing ဆိုလို့ရှိရင်တခြားနိုင်ငံတွေရဲ့အရေးအကြောင်းအရာတွေပါသူတို့ကဟိုထည့်ပြီးတော့လုပ်ပါတယ်ဒါပေမဲ့ဒီနေ့မှာလှုပ်လိုက်တဲ့ဥစ္စာကတော့အင်မတန်ထူးခြားပါတယ်ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံအရေးတစ်ခုတည်းကိုပဲသူတို့ကဘက်ပေါင်းစုံကတိုင်းရင်းသား community တွေကစအကုန်လုံးကိုပြီးတော့ NGO ဒီ organization human rights organization တွေအကုန်လုံးကိုပါဖိတ်ခေါ်ပြီးတော့မြန်မာအကြောင်းတစ်ခုတည်းကိုပဲသူတို့ကရှင်းနေတာဖြစ်ပါတယ်ခင်ဗျာ
ကျားနာပွဲကိုတက်ရောက်လာသူတွေထက်ကမြန်မာနိုင်ငံတွင်းကအချင်းကချင်ရှမ်းတိုင်းရင်းသားပေါင်းစုံပါဝင်တယ်လို့ Youth Organization လို့ငယ်အဖွဲ့အစည်းတွေ88မျိုးဆက်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကအမဟောင်းတွေပါပါဝင်တက်ရောက်ခဲ့တာဖြစ်ပါတယ်။တိုင်းရင်းသားပေါင်းစုံပါဝင်တဲ့ကိုယ်စားလှယ်တွေကတော့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာခွင့်အဖွဲ့ AIN အနေနဲ့ကျားနာပွဲကိုတက်ရောက်ပြီးမြန်မာအတိုင်းဝိုင်းကိုစားတင်ပြဆွေးနွေးခဲ့တာဖြစ်တယ်လို့ကိုနိုင်ကပြောပါတယ်။
အဓိကအကြောင်းအရအားလုံးကျွန်တော်တို့ဒီတိုင်းရင်းသားတွေပါအတူတူပေါ့နော်အားလုံးပါဝင်ဆွေးနွေးတဲ့အဓိကအချက်တွေကတော့ကျွန်တော်တို့ဒီ CRPH ကိုအတိအမှတ်ပြုဖို့ပြီးတော့ဒီစစ်အစိုးရစစ်ကောင်စီရဲ့ဟလာဒီလှုပ်ဆောင်နေမှုတွေကိုဟလာ condemn လုပ်ဖို့ပြီးတော့ဒီဟိုဒီ civil civilian the humans the civil service aid တွေကိုအာထောက်ပံ့ပေးဖို့ဟလာစစ်ပေးဆောင်ရှောင်းလူတွေကိုထောက်ပံ့ပေးဖို့အဲ့ဒါတွေကိုအဓိကထားလေ့ထားပြီးတော့ပြောပါတယ်အဲ့ဒီမှာကျွန်တော်တို့ဘာလို့သွားပြီးတော့ဟိုသတိထားမိလဲဆိုတော့ဒီဩစတြေးလျအစိုးရကဒီ CRPH ကိုတော်တော်လေးကိုစိတ်ဝင်စားနဲ့မေးခွန်းနေမေးပါတယ်ခင်ဗျာသူတို့ဘယ်လိုဆက်သွယ်ပြီးတော့လုပ်ပြီးလို့ရမလဲဘယ်လိုဆက်သွယ်လို့စကားပြောလို့ရမလဲအဲပြီးတော့ဒီအခု UN မှာရှိနေတဲ့အမြဲတမ်းကိုယ်စားလှယ်ဒီ net တို့ဆက်နေပြီးတော့စကားပြောလို့ရမလားပြီးတော့ပြည်ထဲမှာရှိနေတဲ့ CRPH က member တွေနဲ့ပြောမယ်ဆိုလို့ရှိရင်ဘယ်လိုလိုင်းကြောင်းမျိုးကနေပြီးတော့သူတို့ဆက်သွယ်ပြီးတော့ပြောလို့ရမလဲဟလာအဲ့လိုမျိုးဥစ္စာတွေကိုကျွန်တော်တို့မေးပါတယ်ခင်ဗျာ
မြန်မာအပေါ်ဩစာညောင်းတဲ့တရုတ်နိုင်ငံရဲ့အဓိကကုန်သွယ်ရေးမဟာမိတ်ဖြစ်တဲ့ Australia အစိုးရအနေနဲ့မြန်မာစစ်တပ်ရဲ့လုပ်ရည်တွေနဲ့ပတ်သက်ပြီးတုံ့ပြန်ဆောင်ရွက်မှုအောင်နေနေတဲ့အတွက်လွှတ်တော်အမတ်တွေနဲ့နိုင်ငံရေးအတိုင်းအဝန်ကြားစိတ်အနှောက်အယှက်ဖြစ်နေပုံရတယ်လို့လည်းတုံ့တက်မှုတွေရှိပါတယ် American ပြည်ထောင်စု California ပြည်နယ်အခြေစိုက် Global Movement for Myanmar Democracy GM for Myanmar အဖွဲ့ကိုယ်စားလှယ်အဖြစ်ဒီကနေ့ကြားနာပွဲကိုတက်ရောက်ခဲ့တဲ့မှတ်ချက်ရမုံအောင်ကလည်းသူ့ရဲ့အမြင်ကို VOA ကိုအခုလိုပြောပါတယ
်ဟိုညီမတို့ဘက်ကပြောခဲ့ရတယ်အားရပါတယ်ဒီကတော့ထောက်ပြနိုင်ခဲ့တာကဩစတြေးလျကတခြားနိုင်ငံနဲ့ဆိုင်ရင်သူ့ရဲ့နိုင် ောက်ကျနေတာပေါ့နော်သူကထရီယာရောအေးအေးမှုတွေဘာမှမလုပ်သေးတဲ့အတွက်ကြောင့်မလို့သူတို့ဘလို့ထရီယာအေးအေးမှုတွေတော့လုပ်တင်ပါတယ်နောက်ကျနေပါတယ်ဆိုတာကိုထောက်ပြနိုင်ခဲ့လို့အားရကျင်းတဲ့မှုအတိုင်းအတာတစ်ခုထိတော့ရှိပါတယ်ဒါပေမဲ့ဒါလည်းဟိုပထမခြေလှမ်းတွေကတခုလိုပဲညီမတို့မြင်ပါတယ်ချက်ပြီးလဲဒီ OC ကိုင်းမာရင်းနည်းလည်းထက်တိုးပန်းတိုးစားပြီးလွတ်ဆောင်သွားဖို့လည်းရှိပါတယ်
မြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့လူသားစုအပေါ်ကျူးလွန်မှုမြောက်တဲ့ရာဇဝတ်မှုနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ကန့်တွယ်မယ်ဆိုရင်မြန်မာကိုတရုတ်နိုင်ငံလက်ထက်ဝှက်ွက်အားလိုက်သလိုဖြစ်သွားနိုင်တာကြောင့်တတိနဲ့ချင်းကန်နေတာဖြစ်တယ်လို့လည်းရှုမြင်တာရှိပါတယ်။နိုင်ငံရဲ့အကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPB ကလည်းမြန်မာနိုင်ငံမှာပပေါက်နေတဲ့စစ်တပ်ရဲ့အကြမ်းဖက်တပ်ဖြတ်မှုတွေဟာလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တယ်လို့မကြသေးခင်ရက်ပိုင်းကပဲကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ဖီယိုအင်းမြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့အင်္ဂါနေ့ညစကပိုင်းအစီအစဉ်မှာဒီနေ့တကြံပွဲတော်ကာလမှာကိုဗစ်ကပ်ရောဂါမတိုင်ခင်ကလိုအာနာသိန်းကာလမတိုင်ခင်ကလိုနှစ်သိကူရေကစားပွဲတော်ကိုနှွဲပြော်မှာမဟုတ်ပဲစစ်အာနာသိန်းတာကိုဆန့်ကျင်ကန့်ကွက်တဲ့တော်လန်တကြံအဖြစ်ပုံစံအမျိုးမျိုးနဲ့ဆက်ပြီးတော့ဆန္ဒပြသွားမယ်လို့မန္တလေးနဲ့မုံရွာမြို့တွေကဆန္ဒပြပွဲတွေကိုဦးဆောင်နေသူနှစ်ဦးကပြောပါတယ်လက်ရှိမှာအပြင်းထန်အကြမ်းဖက်ပြစ်ခတ်ဖြုတ်ခွဲမှုတွေကြောင့်ကြောက်ရွံ့အားပြော့အားလျှော်လာသူတွေအတွက်လဲမန္တလေးဆန္ဒပြပွဲဦးဆောင်သူတို့ဖြစ်တဲ့ကိုတေစာဆန်းနဲ့မုံရွာကဆန္ဒပြပွဲဦးဆောင်သူတို့ဖြစ်တဲ့ကိုဝေမိုးနိုင်တို့ကအမှားစကားပါထားပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်မြင်များဆွေးနွေးထားပါတယ်ရှင
်ကိုတေစာဆန်းနဲ့ကိုဝေမိုးနိုင် VOE နဲ့ဆက်သွယ်ဆွေးနွေးခွင့်မြင်များခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ
်ဆိုတော့အရင်ဆုံးကျွန်တော်ကိုတေစာဆန်းအဖြေနဲ့ကျွန်တော်စားလိုက်ပါမယ်လာခုဆန္ဒပြပွဲတွေတောက်လျှောက်မှာဂျိုခွဲတာတွေကလည်းပဲတော်တော်ပြင်းပြင်းထန်ထန်ရဲရဲဆက်ဆက်ကိုဂျိုခွဲနေတာပါဒါကိုယ်တိုင်ကြုံတွေ့နေရတဲ့လူတွေကပိုသိပါတယ်ကျွန်တော်ကတော့ပြောစရာမလိုပါဘူးဆိုတော့ဒီလောက်ထိရဲရဲဆက်ဆက်အကြမ်းဖက်ပြစ်ခတ်ဖြိုခွဲဖမ်းဆီးလုပ်နေတဲ့ဂျားတွေကခင်ဗျားတို့တွေဘယ်လိုတတ်တိမျိုးနဲ့ဒီဆန္ဒပြပွဲတွေကိုဆက်လုပ်နေတာလဲဗျာမကြောက်ကြဘူးလားကိုဒီစားဆန်
းအဲ့တော့အကိုရာဟိုပေါ့တတ်တိဆိုရတဲ့ကျွန်တော်ကတော့ဒီနေရာမှာဘာပြောချင်လဲကျွန်တော်ကဟိုယုံကြည်ချက်ခံယူချက်လိုပဲကျွန်တော်ပြောချင်တယ်ကျွန်တော်တို့ကဘာလို့ယုံကြည်လို့ဒီအရေးတော်ပုံကိုဆင်ရွှင်းနေလဲဆိုတော့ကျွန်တော်တို့ကဒီအာနာသိမ့်မှုဆိုတဲ့အာတမလောက်ရကိုကျွန်တော်တို့ဘယ်လိုမှလက်ခံလို့မရဘူးကျွန်တော်တို့ကဒါကိုလက်ခံလိမ့်မယ်ဒါဒီအာနာသိမ့်တာကိုကျွန်တော်တို့ကခေါင်းငုတ်ဟာလာဒူးထောက်အရှုံးပေးလိမ့်မယ်ကျွန်တော်တို့ဒီတိုင်းတိတ်တိတ်ဆိတ်ဆိတ်တွေးတွေးဝေးဝေးနေလိမ့်မယ်ဆိုရင်ကျွန်တော်တို့ရဲ့ပြစ်ဆုံးပံနဲ့အနာဂတ်အတွက်အထူးသဖြင့်ကျွန်တော်တို့လူငယ်တွေနောက်ကျွန်တော်တို့နောက်လာမယ့်မျိုးဆက်တွေရဲ့ဒီအနာဂတ်တစ်ခုလုံးကိုเนาะဒုက္ခပင်လေဝေစင်မဲ့လောက်ရကြည့်ဘူးကျွန်တော်တို့ကခေါင်းငုတ်အရှုံးပေးလိုက်တယ်ဆိုဖြစ်သွားမှာကျွန်တော်တို့လုံးဝလက်ခံလို့မရဘူးဒါအကြောင်းကျွန်တော်တို့ဒီယုံကြည်ချက်ဒီယက်တီချက်ကြောင့်ကျွန်တော်တို့ကဒီအာတမလောက်ရဖြစ်တဲ့အာနာသိမ့်မှုကိုကျွန်တော်တို့ကအစွမ်းကုန်တွန်းလှန်စန့်ကျင်တော်လှန်နေရခြင်းပဲဖြစ်ပါတယ်ခင်ဗျဟု
တ်ကဲ့ကိုဝင်မူးနိုင်ရောမစိုးရိမ်ဘူးလားကြောက်စိတ်မဝင်ဘူးလား
ဟုတ်ကဲ့ဟိုပုံမှန်လေးပြောရရင်တော့ကျွန်တော်တို့2014လောက်ကစပြီးကျွန်တော်လည်းနိုင်ငံရေးလှုပ်ရှားမှုတွေမှာစဆောင်ရတဲ့အချိန်မှာဒီလိုထောင်တန်းကြတာမျိုးကျွန်တော်အနေနဲ့အတွေ့အကြုံတစ်ချိန်မှမရှိသေးပါဘူးဆိုတော့ထောင်ထဲမှာဘယ်လိုရင်းနှိမ့်မနှိမ့်ဆက်ခံရတဲ့စီကြောရေးမှာနိုင်ငံရေးလှုပ်ရှားမှုတွေကိုစစ်အုပ်စုကဘယ်လိုမျိုးရရဆက်ဆက်ဖိနှိပ်လေးရှိရဲဆိုတာကိုကျွန်တော်စာတွေ့ရပဲကျွန်တော်သိရပါတယ်1988နဲ့ဂျာကာလာတွေတောက်လျှောက်မှာကျွန်တော်ရဲ့ရှေ့ကမျိုးဆက်တွေဘယ်လိုရင်ဆိုင်ခဲ့ရလဲဆိုတာစာတွေ့သိရတဲ့အချိန်မှာပုံမှန်လေးပြောရရင်ကျွန်တော်လူငယ်တယောက်အနေနဲ့ကြောက်ပါတယ်ဟိုကျွန်တော်အနေနဲ့ဆိုရင်လူငယ်ပိုင်းဖြစ်တယ်ကျွန်တော်ရှေ့ဆက်သွားခြင်းနဲ့ကျွန်တော်ရဲ့အိမ်မက်တွေရှိတယ်ပန်းနိုင်တွေရှိတယ်ကျွန်တော်သွားခြင်းနဲ့လမ်းကြောင်းတွေရှိနေတဲ့အချိန်မှာဒီလိုဘဝကြီးနဲ့ကျွန်တော်ဆုံးသက်တော့တန်ကြောက်ပါတယ်သို့တော့အဲ့ဒီကျွန်တော်တို့ဖြတ်သန်းခဲ့ရတဲ့ကာလမှာကျွန်တော်တို့လူငယ်တွေကျွန်တော်တို့မျိုးဆက်တွေဟာဘယ်လိုမျိုးအမှောင်ခေတ်ကြီးထဲမှာနေခဲ့ရလဲဆိုတာကျွန်တော်တို့ကိုယ်တိုင်ဖြတ်သန်းခဲ့ပြီးသားဖြစ်တယ်အဲ့ဒီအတွက်အဲ့ဒီကာလတစ်ခုကိုကျွန်တော်တို့ပြန်မရောက်ချင်ဘူးဒါပထမတစ်ချက်နောက်တစ်ချက်ကတော့စောစောကကိုဒီစာပြောတဲ့အတိုင်းပဲကျွန်တော်တို့ခေတ်မှာဒီလိုမျိုးဓမ္မနဲ့အတ္တမတိုက်ပွဲကြီးကတိုင်းပြည်အနာဂတ်နဲ့ရင်းပြီးတော့ကြုံနေရတဲ့အချိန်မှာကျွန်တော်တို့မလုပ်ရင်ဘယ်သူတွေလုပ်ရမှာလဲဆိုတော့အဲ့ဒီမိကုံးဝင်လာတိုင်းကျွန်တော်တို့စိတ်ထဲမှာမတိမတာဖြစ်စေတိတိတတ်တာဖြစ်စေဝင်နေရဲ့ကြောက်စိတ်တွေပေါ့အလိုလိုတွန်းဖက်ပြီးသားဖြစ်သွားတယ်ကျွန်တော်တို့ယုံကြည်ချက်တစ်ခုနဲ့မျိုးဥတော်လိုင်းအောင်ရမယ်ဆိုတဲ့စိတ်နဲ့ပဲရှေ့ဆက်ပါတယ်ခင်ဗျ
ဟုတ်ကဲ့ဗျာဆိုတော့အခုဆိုရင်ကိုဒေဇာဆန်းဆိုရင်ဒါမန္တလေးဘက်မှာဟလာကိုဝေမိုးနိုင်ဆိုရင်မုံရွာမှာဒင်မကတော့ကိုတိတ္တမာတယ်မကတော့ညာတို့နှစ်ယောက်စလုံးကနိုင်ငံတော်ဝန်ကလူတွေကတည်တဲ့လူတွေဖြစ်နေပြီ ပြောရရင်တော့ထင်ရှားလာပြီပေါ့နော်ဆိုတော့အဲ့ဒီလိုထင်ရှားလာတာ ਨੇ အများကိုယ်တိုင်အတိန်အဆောင်ဖြစ်မဲ့အန်ဒရယ်ကလည်းပူကြီးလာတယ်လို့ကျွန်တော်ကိုယ်တိုင်အဲ့လိုမြင်မိပါတယ်အဲ့ဒီအတွက်ကောကိုဒီဇာဆန်စိုးရင်စိတ်ရှိပါသလားကိုရောအင်စင်ထားပါသလား
ဒီအတိန်အဆောင်ဆိုတာ
ဥပမာကျွန်တော်ကတိတိကျကျပြောရမှာပြောမထွက်ဘူးဖန်းနာစီးတာဟလာထိခိုက်တယ်ရန်ရတာစုံပါတာပေါ့ဗျာနောက်ဆုံးပြောရမယ်ဆိုရင်တော့
အဲ့တော့ညာပြောရရင်ကျွန်တော်တို့ဒီအာနာရှင်စနစ်ကိုဒီစစ်အာနာရှင်ကိုကျွန်တော်တို့စန့်ကျင်ပြီးတော်လန့်ပြီးဆိုကြတဲ့ကကျွန်တော်တို့မှာအားလုံးပါနော်ဒီအရေးတော်ပုံမပါဝင်ဆင်နွှဲနေတဲ့လူတဦးချင်းတယောက်ချင်းနိုင်ငံသားတဦးချင်းတယောက်ချင်းမှာကျွန်တော်တို့ဒီဖြစ်နိုင်ခြေရှိတဲ့အန်ဒရယ်တွေအတိန်ဆောင်တွေကများစွာရှိပါတယ်ကျွန်တော်တို့ရဲ့မှာမဟုတ်ပါဘူးအဲ့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့ကျွန်တော်ဒီအာနာသိမ့်မှုလောက်ရက်ကိုအာနာရှင်စနစ်ကိုစပြီးတော့နော်တွန်းလန်တော့မယ်ဆိုတော့ဒီဖေဖော်ဝါရီ1ရက်နေ့စစင်းလာကြတယ်ကျွန်တော်ကိုယ်တိုင်လည်းအေးအေးဆေးဆေးစဉ်းစားပါတယ်နောက်ကျွန်တော်ရဲ့မိသားစုနဲ့လည်းကျွန်တော်တိုင်ပင်ပါတယ်အဲ့တော့ပြောရရင်ကျွန်တော်တဦးချင်းတယောက်ချင်းအတွက်ကတော့ကျွန်တော်ကဒီအာနာရှင်စနစ်ကိုအမြင့်ဖြတ်ချေမှုမှုရအတွက်ကျွန်တော်အသက်နဲ့ခန္ဓာထိကျွန်တော်အသက်ထိကျွန်တော်ပေးဆက်ဖို့ပါဝင်ဖို့ကျွန်တော်ကဆုံးဖြတ်ထားပြီးသားပါဒီအတွက်လည်းကျွန်တော်ကဒီကျွန်တော်ရဲ့မိသားစုနဲ့လည်းကျွန်တော်တိုင်ပင်ထားပြီးသားပါအဲ့တော့ပြောရရင်ကျွန်တော်တို့ကဒီအာနာရှင်စနစ်ကိုတွန်းလှန်ဖို့အခုချိန်မှာကျွန်တော်တို့ကြောက်ရွံ့နေမယ်ဆိုရင်ကျွန်တော်တို့သိကြရတယ်ကျွန်တော်တို့ကဒီအကြောက်ခစ်ထဲမှာကျွန်တော်တို့1988လို့ဟုတ်လား1962ခုနှစ်လို့အကြောက်ခစ်ထဲမှာနောက်ထပ်မျိုးဆက်တစ်ဆက်နှစ်ဆက်ကျွန်တော်တို့မသိမရှင်းကျွန်တော်တို့သိတဲ့အထိသွားရတော့မယ်ကျွန်တော်ကဒီအချိန်မှာကျွန်တော်တို့တစ်ခုခုကိုတွေ့ဝေးနေမှာတုံဆိုင်နေမှာလေကျွန်တော်နောက်ထပ် level ကျွန်တော်တို့ဒီလိုမျိုးအမှောင်ကစ်ထဲမှာပဲကျွန်တော်တို့ကနေရတော့မယ်အဲ့တော့ကျွန်တော်အတွက်ကတော့ကျွန်တော်တဦးချင်းတယောက်ချင်းအတွက်ကျွန်တော်အသက်နဲ့ခန္ဓာတီကာနေသည်ဖြင့်ဒီအာနာရှင်စနစ်ကိုစစ်အာနာရှင်စနစ်ကိုတွန်းလှန်တိုက်ဖြတ်ဖို့ရတယ်ကျွန်တော်ကစဉ်းစားထားပြီးသားပိုင်ဖြတ်ပြီးသားဖြစ်ပါတယ်ကျွန်တော်ဒီ55တန်းတော့ပြည်သူတွေရဲ့ပြစ်ဆုတ်ပန်းနဲ့အနာဂတ်အတွက်ကျွန်တော်တို့လိုချင်တဲ့ဘုံရည်မှန်းချက်ပန်းတိုင်အတွက်ကျွန်တော်တို့မသွေးမသွေးဆက်လက်ပြီးတော့ခြိတက်နေမှာဖြစ်ပါတယ်ခင်ဗျ
ကိုဝေမိုးနိုင်ရောကိုကိုတိုင်းတိန်ဆောင်ဖြစ်မှာဆိုရင်စိတ်ရှိသလားအဲ့ဒီအတွက်ရောကိုပြင်ဆင်ထားပါသလား
ဟုတ်ကဲ့ဟိုအမှန်တိုင်းပြောရင်တော့စောစောကပြောခဲ့တယ်လို့ပဲဟိုကျွန်တော်လူငယ်ဘဝမှာပဲရှိနေသေးတယ်ဒီလိုချိန်နေစိုးတစ်ခုနဲ့ကြုံရပြီးတော့ဘဝဆုံးသွားမယ့်အနေအထားမျိုးကျွန်တော်အနေနဲ့ဆိုရိတ်တယ်သို့တော့စောစောကပြောခဲ့တယ်လို့ပဲကျွန်တော်တို့အဲ့ဒီအရာထက်ပိုကြောက်ရမယ့်အချိန်နေတစ်ခုကိုကျွန်တော်တို့ကရင်ဆိုင်နေရတာဖြစ်တယ်သူစေအနာရှင်အုပ်ဆိုးမှုအောက်မှာကျွန်တော်တို့အသက်တွေဘဝတွေဟာဘလောက်ထိအနိုင်ကျင့်ခံရတယ်ထိပါးနှောက်ယှက်စော်ကားခံရတယ်ဆိုတာကျွန်တော်တို့တမိုင်းမှာအသက်တွေထင်ရှားဖြစ်ခဲ့ပြီးဖြစ်တယ်။အဲ့ဒီအတွက်ကျွန်တော်တို့ဘလောက်ပဲဒီလမ်းကိုရှောက်မယ်ဆိုကြဲကကျွန်တော်တို့ဘယ်လိုခက်ခဲကြီးကြုံရမယ်ဆိုတာကျွန်တော်တို့ရှေ့မှာလည်းတမိုင်းသင်ခန်းစာတွေရှိပြီးသားဖြစ်တယ်။ကောင်းကောင်းသဘောပေါက်ခဲ့ပြီးဖြစ်တယ်။ဆိုတော့ဒီလမ်းကိုဆောက်ရှောက်ခဲ့ကဟိုကျွန်တော်တို့ဟိုအခုလိုမျိုးနာမည်ကြီးဖို့ရည်ရွယ်ခဲ့တာမဟုတ်တော့လေပဲကျွန်တော်တို့အချိန်ဒီတစ်ခုရကျွန်တော်တို့လူတည်ညားလာတဲ့အနေအထားမှာကျွန်တော်တို့ရဲ့အသက်အန္တရာယ်တွေနဲ့ပတ်သက်ပြီးတော့လူတော်တော်များများကလည်းဆိုရင်လာကြတယ်ဟိုတိုင်းဝိုင်းတွေကလည်းပြောကြဆိုကြတာရှိသို့တော့ကျွန်တော်မြင်တာကတော့အခုမြန်မာပြည်မှာဒီနေ့အချိန်ထိပဲကျွန်တော်လူ6000ကျော်အသက်တွေပေးခဲ့တာဖြစ်ပါတယ်ဆိုတဲ့အတွက်ကျွန်တော်နားလေတာကတော့ဒီຫນွေဦးတော်လန်ရေးမှာကျွန်တော်တို့ရင်းနှီးရတာတွေပေးဆက်ရတာရှိပါလိမ့်မယ်ဒီအတွက်လည်းကြည်စံနေမှာနံမယ်ကြီးမှတ်ပုံတင်နေမေးပြီးတော့လာတာမဟုတ်တဲ့အတွက်ကျွန်တော်တို့အချိန်နေအချိန်ခါဆိုရလေတစ်ချိန်မဟုတ်တစ်ချိန်ရောက်ကောင်းရောက်လာပါတယ်ဆိုတဲ့အတွက်စထွက်ခရေကတော့ဒီလမ်းကြောင်းအလုံးကိုကျွန်တော်တို့ကြိုးတွေးပြီးတော့ပြင်ဆင်ထားပြီးဖြစ်တယ်ကျွန်တော်တို့လှုပ်ရှားရှိတာကိုအသက်နဲ့ခန္ဓာတည်မြဲသေးပေါ့နော်ကိုဒီစာပြောသလိုပဲလှုပ်ရှားရှိတဲ့လမ်းကြောင်းကိုပဲကျွန်တော်တို့ဆက်လျှောက်သွားခြင်းနဲ့အဲ့ဒါကပဲကျွန်တော်တို့ရဲ့သမိုင်းမှတ်ချက်ဖြစ်လိမ့်မယ်လို့ယူဆပါတယ်ခင
်ဗျဟုတ်ကဲ့ဗျာအခုဆိုရင်ဒါတကြံပွဲတော်ကာလရောက်ပြီပေါ့နော်ကြံပွဲတော်ကပြီးခဲ့တဲ့နှစ်ကလည်းပဲကိုဗစ်ကြောင့်ကြံပွဲတော်စီစဉ်ကမရှိခဲ့ဘူးဒီမတိုင်ခင်နှစ်တည်းကတော့ဒါကြံပွဲတော်ဆိုတာမန်လေးကြံဆိုတာလည်းအင်မတန်တနိုင်ငံလုံးကလူတွေတိတ်ပြီးတော့ပါဝင်ခြင်းနဲ့ပျော်ရွှင်ခြင်းနဲ့ပွဲတော်ကြီးဆိုတော့ဒီနှစ်မှာကတော့ကျွန်တော်တွေ့နေရတာအခုဟလာပျော်ရွှင်ရွှင်ပွဲတွေမလုပ်ဘူးကြံပွဲတော်မှာကြံပွဲတော်ကာလအတွင်းမှာပုံစံတစ်မျိုးနဲ့တပိတ်မောက်တာတွေဆန္ဒပြတာတွေဆက်လုပ်သွားမယ်ဆိုပြီးကျွန်တော်ပြောတော့ဆိုတာတွေ့ရပါတယ်ဆိုတော့ကူရီဇာဆန်ကြံပွဲတော်အတွင်းမှာလူဆောင်မှာအတွင်းနဲ့ပတ်သက်လို့ဗာများပြောလို့ရပါမယ်ခင်ဗျာပြောလို့ရသလား
โอเคအဲ့တော့ဟုတ်ပါတယ်ကျွန်တော်တို့ကြံအခါတော်ဆိုတာကတော့ကျွန်တော်တို့ပုံမှန်အားဖြင့်ပုံမှန်အချိန်နေမှာဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့เนาะပြည်သူပြည်သားရဲ့အတွက်အင်မတန်ကျွန်တော်တို့ဒါထူးမြတ်တဲ့အချိန်ခါပေါ့အနားယူတဲ့အချိန်ကျွန်တော်တို့เนาะဒီအပန်းဖြေတဲ့အချိန်ပေါ့သို့တော်ကျွန်တော်တို့ဒီနှစ်ကြံကတော့ဒါအားလုံးလည်းတည်ပြီးသားပါကျွန်တော်တို့ဒါဒီဘယ်လိုမှကျွန်တော်တို့ ပျော်ပါနေရမယ်အပျော်တကြံမဟုတ်ဘူးဆိုတာကျွန်တော်တို့အားလုံးနားလည်ထားပြီးသားပါနော်လူတဦးချင်းတယောက်ချင်းရောနားလည်ထားပြီးသားပါကျွန်တော်တို့ဒီຫນွေဦးတော်လန်ရေးမှာကျွန်တော်တို့ပေးဆက်ခဲ့ရတဲ့ကြဆုံးခဲ့ရတဲ့လူဦးက900ကျော်ရှိပြီအချင်းကြနေတဲ့ကျွန်တော်ထောင်ကြနေတဲ့ပုဂ္ဂိုလ်ပေါင်း3000ကျော်သွားပြီနော်ကျွန်တော်တို့တခြားထိကနစ်နာရတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်အဲ့တော့ကျွန်တော်ဒီလူတွေရဲ့အသက်တွေ၊သွေးတွေ၊ချွေးတွေကျွန်တော်တို့မပြပြသေးတဲ့အရေးတော်ပုံကြီးကိုကျွန်တော်တို့နော်စိတ်မှာရှိတော့အားဖြင့်ကျွန်တော်တို့ဒီတကြံဒီကျွန်တော်တို့အပျော်တကြံပျော်စရာတကြံလုံးဝမဟုတ်ပါဘူးကျွန်တော်တို့အတွက်ကတော့ဒီတကြံဒီတော်လန်တကြံဒါဖြစ်တယ်အဲ့ကျွန်တော်တို့ဘာလို့တော်လန်ရမလဲကျွန်တော်တို့ဒီစစ်အာဏာရှင်ကိုဒီအာဏာသိမ်းမှုကိုဒီကျွန်တော်တို့အကြမ်းဖက်အာဏာသိမ်းစစ်ကောင်စီကိုကျွန်တော်တို့ဆက်လက်တော်လန်နေရမှာဖြစ်ပါတယ်ကျွန်တော်တို့ကတကြံအခါတော်တွင်းမှာလည်းပဲကျွန်တော်တို့အခုရက်90ကျော်ကျွန်တော်တို့ပြတာပြီးသားကျွန်တော်တို့ရဲ့အရေးတော်ပုံအတိုင်းပဲကျွန်တော်တို့ဆက်လက်ပြီးတော့အာဏာရှင်ကိုတော်လန်းနေရမယ်ခုခံနေရမယ်တော်လန်းတော်တကြံဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီတကြံကာလအတွင်းမှာလည်းပဲကျွန်တော်တို့တကြံတပိတ်တွေကိုကျွန်တော်တို့ပုံစံမျိုးစုံနဲ့တကြံနဲ့စီလျော်လိုက်ဖက်တဲ့ပုံစံမျိုးစုံနဲ့ကျွန်တော်တို့ဆက်လက်ပြီးတော့ကျွန်တော်တို့ရဲ့အရေးတော်ပုံကိုဆက်လက်ဆင်နွှဲနေကြမှာဖြစ်ပါတယ်ခင်ဗျဟု
တ်ကဲ့ကိုဝင်ဝင်မနိုင်လို့ရောမုံရဘက်မှာရောဘယ်လိုများပြင်ဆင်ထားပါသလဲ
ဟုတ်ကဲ့ဟိုကိုတီသာဆန်းပြောသွားသလိုပါပဲကျွန်တော်တို့ဒီမြန်မာတိုင်းငံလုံးကဒီမြို့ကြီးတော်တော်များများကတပိတ်ကော်မတီတွေဆွေးနွေးညှိနှိုင်းပြီးတော့ကျွန်တော်ဒီတကြံကိုတော်လန်တကြံဆိုတဲ့ပုံစံမျိုးနဲ့တရက်ချင်းစီလိုက်လှုပ်ရှားမှုပုံစံမျိုးကျွန်တော်ဆောင်ရွက်ပါဖို့ရှိရယ်ရေဘူးရအဖြစ်တော့ကျွန်တော်တို့ကဒီကာလမှာကျွန်တော်တို့တကြံဆိုတာကအများသောအားဖြင့်တော့ကျွန်တော်ပျော်ကြပါကြတယ်နှစ်တစ်ကိုကြိုးကြတယ်မင်္ဂလာယူကြတဲ့အချိန်ဖြစ်တယ်ပေါ့နော်ဆိုတော့ဒီကာလမှာကျွန်တော်တို့အနေနဲ့တော်လန်ရေးသဘောဆောင်တဲ့အသွင်ဆောင်တဲ့လှုပ်ရှားမှုတွေတော်လန်တန်ချက်တွေတော်လန်ရေးတခြင်းတွေဆိုကြမယ်အဲလမ်းမော်လှုပ်ရှားမှုကိုလည်းဆက်ပြီးတော့တက်နိုင်ကြများအရှိန်ဆက်ထိန်းပြီးတဲ့အခါကျတော့တကြံကိုဆင်နွှဲမယ်အဲ့ဒီလိုနဲ့ကျွန်တော်နှစ်တစ်ကိုကြိုးဆိုချင်တယ်ကျွန်တော်တို့ຫນွေဦးတော်လန်ရေးကရည်ရှည်သွားရမှာဖြစ်တဲ့အတွက်နှစ်ဟောင်းနဲ့နှစ်တစ်အကူပြောင်းကာလမှာလည်းတော်လန်ရေးအရှိန်ဟုတ်မပြတ်စေဘဲနဲ့ကျွန်တော်တို့ရှေ့ဆက်ပြီးတော့ကျွန်တော်တို့ခြေတက်ချင်တယ်နှစ်တစ်မှာနှစ်စန်းတရက်နေ့လိုမျိုးနှစ်တစ်ကာလမှာလေကျွန်တော်တို့တော်လန်ရေးရှေ့ဆက်ရှိတတ်ရမယ့်လမ်းခရီးကိုအရေးတော်ပုံအောင်မြင်ပေါက်မြောက်တဲ့အထိကျွန်တော်တို့ဆောင်ရွက်နိုင်ဖို့အတွက်ဆုတောင်းမေတ္တာပို့သကြမယ်။အစရှိစဉ်ပုံသဏ္ဍာန်မျိုးမျိုးနဲ့တော့ကျွန်တော်တို့ဟိုဆောင်ရွက်နိုင်ဖို့အတွက်တော့ကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်ခင်ဗျာ
။ဟုတ်ကဲ့။ဟလာပြင်းထန်ရေးဆက်ဆက်ဖြူခွဲတာပြစ်တာရိုက်တာနှက်တာဆိုတော့ဒါတွေတွေ့လာရတဲ့အခါကျတော့ဒါတွေကလည်းရက်ဆက်လူဖြစ်လာတဲ့အခါကျတော့ဟလာလူကြားထဲမှာလူအများကြီးလို့ကျွန်တော်မဆိုလို့ဘူးကျွန်တော်ကိုယ်တိုင်လည်းဒါသေချာမပြောနိုင်ဘူးတိတိကျကျမိတို့ဝင်ဖြစ်စေဒါတွေကိုမြင်တဲ့အခါမှာပို့ပြီးတော့ကြောက်ရွံ့ဆိုးရင်စိတ်ဝင်လာတဲ့လူတွေရှိတယ်အားပြော့လာတာရှိတယ်အားယော့လာတာရှိတယ်ဒါသဘာဝပဲဒါလူသဘာဝပဲကျွန်တော်တို့ဒါလက်ခံရမယ်ဆိုတော့အဲ့ဒီလူတွေကိုကိုရီဇာဆန်ဘာများပြောချင်တယ်လဲ
ဟုတ်ပါတယ်ကိုအဲ့တော့ဒီအခုအကျန်းဖက်အာနာသိန်းစစ်ကောင်စီကကျွန်တော်ဒီငင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူလူထုပေါ်မှာနော်အရရဆက်ဆက်တက်ပြတ်နေတာဖမ်းဆီးနေတာနှိပ်စက်နေတာတော့နေစဉ်နဲ့အမျှအချိန်နဲ့အမျှပါပဲဒါလို့အကျန်းဖက်မှုတွေကဟိုဆန္ဒပြမရတယ်မို့လို့နော်အခုနောက်ပိုင်းမှာဘာမှဆန္ဒမပြောကိုယ်အိမ်ထဲမှာကိုနေနေတဲ့ပြည်သူကအစနော်ကျွန်တော်တို့အာတပ်ဖြတ်ခံရတဲ့ကိစ္စဖမ်းဆီးခံရတဲ့ကိစ္စတွေရှိနေပါတယ်အဲဒါလောက်ရဲရဲဆက်ဆက်ဖမ်းဆီးနှိပ်စက်တပ်ဖြတ်နေတဲ့အခါမှာအနည်းနဲ့အများဆုံးသလိုကျွန်တော်တို့ပြည်သူတွေကြားထဲမှာလည်းဟိုအကြောက်တရားစိုးရွံ့မှုတရားတွေရှိလာတာဒါတဘာဝလည်းကြားပါတယ်ကျွန်တော်လည်းဒါနဲ့ပတ်သက်တဲ့ပြည်သူကိုအပြစ်မတင်လို့ပါဘူးသို့တော့ဒီနေရာမှာကျွန်တော်ပြည်သူလူထုကိုပြောချင်တာကကျွန်တော်တို့အခုချိန်တခဏမှာကျွန်တော်တို့ကြောက်ပြီးတော့ကျွန်တော်တို့နောက်ဆုတ်လိုက်မယ်ဆိုရင်ကျွန်တော်တို့ကြောက်ပြီးတော့သွေးအေးသွားမယ်ဆိုရင်ကျွန်တော်တို့နောက်ထပ်ရိုးဆက်တစ်ဆက်လားနှစ်ဆက်လားသုံးဆက်လားကျွန်တော်တို့ပိမ့်ပိမ့်ပေါင်းနေတဲ့အမှောင်ခေတ်အကြောက်ခေတ်ထဲမှာကျွန်တော်နေရပါလိမ့်မယ်အဲ့တော့ကျွန်တော်1988ကိုစဉ်းစားကြည့်လို့ရပါတယ်ကျွန်တော်တို့1962ခုနှစ်ကိုစဉ်းစားကြည့်လို့ရပါတယ်အဲ့တော့ကျွန်တော်တို့အခုချိန်မှာကျွန်တော်တို့ကြောက်ပြီးတော့ငြိမ်သွားမယ်ဆိုရင်နောက်ထပ်ကျွန်တော်တို့အခုလိုအကြောက်ခေတ်အမှောင်ခေတ်เทมาကျွန်တော်တို့230လည်းဖြစ်သွားနိုင်တယ်260လည်းဖြစ်သွားနိုင်တယ်290လည်းဖြစ်သွားနိုင်တယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့လက်ရှိအချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းညီညီညွတ်ညွတ်နဲ့ဆက်လက်ပြီးတော့ဒီအာဏာရှင်ကိုရင်ဆိုင်တိုက်ပွဲဝင်မတာလင်ကျွန်တော်တို့လူချင်းနဲ့ကျွန်တော်တို့ရဲ့ဘုံပန်းတိုင်းကိုလည်းရောက်နိုင်မှာဖြစ်တယ်ကျွန်တော်တို့သွားရင်နဲ့เนาะဖွံ့ဖြိုးကြော်ဝါတဲ့ငြိမ်းချမ်းတဲ့ Federal Democracy ပြည်ထောင်စုကိုလည်းတည်ဆောက်နိုင်မယ်လို့ကျွန်တော်တို့အနေနဲ့ယုံကြည်ပါတယ်ဒါကြောင့်ကျွန်တော်တို့ပြည်သူလူထုအနေနဲ့ကျွန်တော်တို့စကမြန်မာစကားပေါ်တခုရှိပါတယ်ပြည်တင်းရင်မင်းမခံနိုင်ပါဆိုတာအဲ့အခုချိန်မှာကျွန်တော်တို့အားလုံးစုစုစည်းစည်းနဲ့ညီကြမယ်ဆိုဒီမင်းကမင်းတော်မဟုတ်ပါဘူးအာဏာရှင်သာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အဲ့ဒါအင်္ဂလိပ်ဆိုရုပ်တခုလည်းရှိပါတယ်ပြည်သူလူထုမထောက်ခံတဲ့เนาะပြည်သူထောက်ခံမှုမရတဲ့လက်နက်အကူနဲ့အာဏာသိမ်းထားတဲ့အစိုးရဆိုတော့အစိုးရမဟုတ်ပါဘူးဓမြခိုင်းအကြီးစားပါဖြစ်ပါတယ်အဲ့ကြောင့်ကျွန်တော်တို့အနေနဲ့ဒီဓမြခိုင်းအကြီးစားဖြစ်တဲ့ဒ ီအာနာသင်အကြံဖက်အုပ်စုကိုကျွန်တော်တို့ပြည်သူလူထုကတော့ဝိုင်းပြီးတော့တင်းရမယ်ဆိုရင်ဝိုင်းပြီးညီကြမယ်ဆိုရင်ဒီအာနာရှင်စနစ်ကိုကျွန်တော်တို့တည်ကြပါအောင်ကျွန်တော်တို့အမြင့်ပြဲချေမိုးနိုင်မယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျကိုမိုးနိုင်ကြောက်ရွံ့လာတဲ့လူတွေအားပြောလာတဲ့လူတွေအားကြောလာတဲ့လူတွေအတွက်ဘယ်လိုသတင်းစကားမျိုးများပြောချင်ပါသလဲ
ဟုတ်ကဲ့ဟိုဒါကတော့ကျွန်တော်နေ့စဉ်မြနေ့စဉ်နဲ့မြကြုံနေရတဲ့အဲဒီလိုလူတပ်ပွဲတွေဖန်စီပွဲတွေကြောင့်ကျွန်တော်တို့ပြည်သူလူထုမှာလည်းအကြောက်တရားတွေတဖြည်းဖြည်းနဲ့စိတ်ဝင်လာတဲ့ချိန်မျိုးရှိပါတယ်ရက်ွက်တည်တဲ့အထိအဲစီဝင်ပြီးတဲ့အခါကျတော့တစ်ဖက်ကအကြံဖက်တောင်းကျမ်းသူပုစုကဒီလူထုကိုအဲချင်းချောက်ပြီးတော့လက်နက်အားကိုနဲ့ချင်းချောက်မှုတွေနဲ့နေ့စဉ်ရဆက်လုပ်တယ်ဆိုတော့ဒါတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့မေတ္တာရပ်ခံချင်တာကကျွန်တော်တို့ဒီလမ်းကပေးဆက်ရတာတွေရှိလိမ့်မယ်အထီးခိုက်အကြဆုံးတွေရှိလိမ့်မယ်ဆိုတာကျွန်တော်တို့ဒီအားလုံးသိပြီးဖြစ်တယ်မြန်မာနိုင်ငံရဲ့သမိုင်းကြောင်းတလျှောက်မှာကျွန်တော်တို့တွေးခင်းတဲ့လမ်းတွေအများကြီးကိုကျွန်တော်တို့ဖြတ်ခဲ့ရပြီဖြစ်တယ်။သို့တော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့အားလုံးတွားကျင်တဲ့မျောလင်းတောက်တနေတဲ့ Federal Democracy ပန်းနိုင်ကိုကျွန်တော်တို့ဒီကနေ့ထိကျွန်တော်မရောက်နိုင်ဘူး။အဲ့ဒီအတွက်ကိုယ်စိတ်ထဲမှာမတိမတာဖြစ်စေတိတိတတဖြစ်စေကြောက်စိတ်တွေစိုးရင်စိတ်တွေဝင်လာတယ်ပြီးတော့လမ်းပေါ်ထွက်ဖို့အတွက်တွန့်ဆုတ်လာတာ။တံမုံတီးဖို့အတွက်ကိုမဝင်ရဲတော့တာ။ဒီလိုမျိုးအာနာဖီဆန်နဲ့လှုပ်ရှားမှုတွေမှာပါဝင်ဖို့အတွက်မတက်ကြွတော့တဲ့အချိန်တွေမျိုးများကိုယ်စိတ်ထဲမှာဖြစ်လာတယ်ဆိုရင်ကျွန်တော်ကြာဆုံးသွားခဲ့ရတဲ့ကျွန်တော်ရဲ့အာဇာနည်သူရဲကောင်းတွေမျက်နှာကိုပြန်ပြီးတော့မြင်အောင်ကြည့်ပေးစေချင်ပါတယ်။ခေဆက်ဆက်မှာကျွန်တော်တို့တွေးခင်းလန်းဒီတိုင်းပြည်ရဲ့အနာဂတ်ခရီးအတွက်ကိုတွေးခင်းခဲ့တဲ့ကျွန်တော်တို့တွေးကြခဲ့ရတဲ့သူရဲကောင်းတွေတွေးဆက်တွေမနှဲတော့ပါဘူး။ဆိုတော့ဒီသူရဲကောင်းတွေရဲ့မျက်နှာကိုမြင်အောင်ပါကျွန်တော်တို့လက်ရှိအချိန်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အဲဒေါန်ဆန်းစုကြည်ပါဝင်နိုင်ငံရေးအင်အားစုအသီးသီးကတက်ကြွလှုပ်ရှားသူတွေခြေတန်းကရဲဘော်တွေရဲ့မျက်နှာတွေကိုမြင်ယောင်ပြီးတော့ကျွန်တော်တို့ကြံနေခဲ့တဲ့သူတွေကတဦးကိုတဦးပြန်လန်ဖေးမှဆောက်ရှောက်ပြီးတော့ဒီလမ်းကိုကျွန်တော်တို့အဲတက်တည်တင်းပြီးတော့ရအောင်ရှေ့ဆက်လျှောက်ရပါစို့လို့ပဲကျွန်တော်ကတော့ဟိုတိုက်တွန်းချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဗျာဆိုတော့ကိုဒီဇာဆန်းဒီပွဲရဲ့အဆုံးသတ်ရလတ်ကိုကိုဒီဇာဆန်းကိုတိုင်းဘယ်လိုမြင်ထားပါသလဲတကယ်ပဲအောင်မြင်မယ်လို့အခိုင်အမာယုံကြည်ပါသလားကိုဒီဇာဆန်
းကျွန်တော်အနေနဲ့ပြောရမယ်ဆိုတော့ကျွန်တော်တို့အခုချိန်မှာဟိုကကျွန်တော်တို့မှာတချို့သောကြီးမားတဲ့အောင်မြင်မှုတွေရနေပြီဆိုကျွန်တော်ကတော့ရှုမြင်နေဗျာ။ဘာဖြစ်လို့လဲဆိုတော့ပြောရရင်အခုချိန်မှာကျွန်တော်တို့အသာ290ကျော်လွတ်လပ်ရေးရပြီကြတဲ့ကပေါ့နော်290ကျော်တမိုင်းမှာကျွန်တော်တို့လူထုအနေနဲ့တအငြင်းညှို့ဆုံးသောကာလတစ်ခုကိုရောက်နေပြီဆိုကျွန်တော်ထင်တယ်။သူတစ်ဖြစ်ကျွန်တော်တို့ဒီဗမာတိုင်းရင်းသားဗမာလူထုကဒီပြည်တွင်းစစ်တွေအကြောင်းလို့ဖက်ဒရယ်ပြည်တော်စုစနစ်အကြောင်းလို့စသဖြင့်ဒါရိုင်းနဲ့ပတ်သက်ရင်နားလည်မှုသိရှိမှုသဘောပေါက်မှုအားနည်းခဲ့တာတွေရှိတယ်။ဒါပုံမှန်တည်းကျွန်တော်တို့ဝန်ခံရမှာဖြစ်တယ်။တောင်းပန်ရမှာဖြစ်တယ်။သူတို့ပြည်ကျန်တဲ့လူမျိုးတွေရဲ့ကျွန်တော်တို့နိုင်ငံရေးအကြောင်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေရဲ့နိုင်ငံရေးအကြောင်းဟာသူတို့ရဲ့ရည်တည်ချက်သဘောထားတွေကိုစာနာနားလည်သဘောပေါက်မှုအားနည်းခဲ့တယ်။သို့တော့အခု2021ညွေဦးတော်လှန်ရေးကြီးအတွင်းမှာကျွန်တော်တို့ဗမာတိုင်းရင်းသားတွေအပါအဝင်အားလုံးကဒီဘာကြောင့်ကျွန်တော်တို့ဖက်ဒရယ်စနစ်ကိုတောင်းဆိုနေရတာလဲ။ဒီတိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းတွေရဲ့ဟဲ့လားတိုင်းရင်းသားလူမျိုးတွေရဲ့ဒီနိုင်ငံရေးတွေရည်တည်ချက်တွေကိုကျွန်တော်တို့အများကြီးပို့ပြီးသဘောပေါက်သွားပြီ။ဒါသည်ပြင်ကျွန်တော်တို့ဒီအရေးတော်ပုံကြီးကအောင်မြင်မှုကြီးတစ်ခုဆိုကျွန်တော်ပြောချင်တယ်။နောက်တစ်ခုရှိသေးတယ်။ကျွန်တော်တို့ဟဲ့လားအရင်တုန်းကဆိုရင်လူဦးတော်လှန်ရေးမတိုင်ခင်ကဆိုကျွန်တော်တို့ဗမာလူမျိုးတွေကြားထဲမှာဒီအကြမ်းဖက်အာဏာသိမ်းစစ်အုပ်စုနဲ့ပတ်သက်ပြီးတော့တည်ရှိမှုဒီစစ်အုပ်စုကိုစန့်ကျင်မှုဘက်မှာတုံ့ပြန်ရအားနည်းခဲ့တယ်။ဒါကျွန်တော်တို့ဟဲ့လားဒီစစ်တပ်ကဟဲ့လားအရင်တော့ပြည်တွင်းစစ်မှာရွာလုံးကျိုးမီးရှို့တယ်တို့ဟဟလာအကြမ်းဖက်တယ်လူသက်မှုတွေလုပ်တယ်ဟဟလာလူသားချင်းစာနာမှုမရှိဘူးဆိုကျွန်တော်တို့ကကြားပဲကြားဘူးတာမျက်မြင်ကိုယ်တွေမဟုတ်အဲ့တော့တချို့တွေကသိရှိမှုသဘောပေါက်မှုအားနည်းခဲ့တယ်ဒါပေမဲ့အခုချိန်မှာတော့ကျွန်တော်တို့ရန်ကုန်မြို့ကြီးမှာမန္တလေးမြို့ကြီးမှာမုံရွာမြို့ကြီးမှာဟဟလာတောင်ကြီးမြို့ကြီးမှာဟိုကဒီအကြမ်းဖက်စစ်ကောင်စီရဲ့လက်ပါစီစစ်သားတွေရဲတွေဘယ်လောက်ထိလူသားမဆန်တယ်လဲဘယ်လောက်ထိအကြမ်းဖက်တယ်လဲဘယ်လောက်ထိရက်ဆက်တယ်လဲဆိုတော့ကျွန်တော်တို့မြောက်ဝါထင်တင်အားလုံးကတွေ့နေရပြီဖြစ်တယ်ကဘာကလည်းမှတ်တမ်းနေပြီဖြစ်တယ်ကျွန်တော်တို့အားလုံးကလည်းသိရှိပြီဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ဗမာတိုင်းရင်းသားတွေကိုယ်တိုင်ကဗမာလူမျိုးတွေကိုယ်တိုင်ကဒီအကြမ်းဖက်ဝါဒဒီအကြမ်းဖက်စစ်ကောင်စီရဲ့လက်ပါစေစစ်သားတွေရဲတွေကိုဒီစစ်အုပ်စုကိုကျွန်တော်လုံးဝတူတူခါခါစန့်ကျင်နေကြပြီဖြစ်တယ်တွန်းလှန်နေကြပြီဖြစ်တယ်ဒါဒီပြင်ကျွန်တော်တို့ຫນွေဥတော်လှန်ရေးအောင်မြင်မှုတစ်ခုလို့လည်းကျွန်တော်ကပြောချင်တယ်ကျွန်တော်ထင်တယ်လက်ရှိအခြေအခိုက်အတန့်ဒီကျွန်တော်တို့290ကျော်မြန်မာလူ့စိတ်ရေးရပြီတမိုင်းအတွင်းကျွန်တော်တို့သွားကျင်တဲ့ဘုံပန်းတိုင်းFederal Democracy ပြည်တော်စုကိုတည်ဆောက်ဖို့အကောင်းဆုံးအခွင့်အလမ်းကြီးဖြစ်တယ်လို့ကျွန်တော်အနေနဲ့လေးလေးနက်နက်ယုံကြည်ပါတယ်။ကျွန်တော်တို့ရဲ့အရေးတော်ပုံအောင်းကိုအောင်ရမယ်လို့ကျွန်တော်အနေနဲ့ကတော့ယုံကြည်ပါတယ်ခင်ဗျ
။ကိုဝေမိုးနိုင်ရောကိုကိုတိုင်းခိုင်ခိုင်မာမာအပြင်းထန်ယုံကြည်ပါရဲ့လားဒီပွဲဘယ်လိုအဆုံးသတ်မယ်လို့ညှို့လင်းယူဆထားပါလဲ
။ဟုတ်ကဲ့အဲယုံကြည်ပါတယ်ခုနေထားမှာကိုပဲကျွန်တော်တို့ဘက်ကအခုချိန်ထိအားကောင်းနေစေတဲ့ မန်နိုင်ကြီးတွေရှိနေပါတယ်ဟိုကျွန်တော်အများအားပြောပါတယ်ຫນွေဥဒေါ်လာကြီးကကျွန်တော်တို့တောက်တိုင်၃ချောင်းနဲ့ကျွန်တော်တို့ဟိုထောက်ကန်ပေးထားတဲ့တိုက်ပွဲဖြစ်တယ်ပထမတောက်တိုင်ဖြစ်တဲ့ဒီကျွန်တော်တို့လမ်းမော်တပိတ်တိုက်ပွဲကြီးကြီးတဲ့အချိန်မှာအရှင်ကတော့ကျွန်တော်ရော့သွားတယ်သို့တော့လူရုရဲ့စိတ်ထဲကဒီလမ်းမော်တပိတ်တိုက်ပွဲကြီးမှာပူပေါင်းပါဝင်ခြင်းနဲ့စိတ်ဆန္ဒကတော့သူတို့ဘလောက်ပဲချင်းချောက်ချင်းချောက်ချိုးနိုင်လို့မရဘူးဆိုတော့ကျွန်တော်မြင်တာပဲအဲ့ဒီလိုပဲဒုတိယလှုပ်ရှားမှုဖြစ်တဲ့ CDM လှုပ်ရှားမှုမှာကြည့်မယ်ဆိုရင်ပြည်သူဝန်ထမ်းတွေအခုချိန်ထိလူရုနဲ့တသားတည်းရက်တည်ပြီးရုံးပြန်မတက်ကြဘဲနဲ့အာနာပီဆန်လုံးမရှိသေးတတိယလှုပ်ရှားမှုဖြစ်တဲ့ရက်ကြီးနဲ့မြို့နယ်အဆင့်တွေမှာအာနာပီဆန်မှုကိုကြည့်ရင်အခုစစ်ကောင်စီကမြို့နယ်တွေရက်ွက်တွေကြေးရွာတွေဘလောက်ဖိဖိစီစီအုပ်ချုပ်နိုင်ပါပြီဆိုပြီးတော့သတင်းစာတွေမှာလိန်ပြီးတော့ကြေညာကြေညာမြေပြင်မှာဘလောက်ပဲတနက်နဲ့ရက်ွက်သေးဝင်ပြီးဘဲကောင်ထွက်ရဲလဲกว่าဆိုပြီးတော့ဟိုမိုင်ရိုင်းစော်ကားပြီးတော့လူတို့ကိုဆက်ဆန်ဆက်ဆန်ဒီနေ့အချိန်ထိကျွန်တော်တို့ရက်ွက်တွေကြေးရွာတွေမှာစစ်ကောင်စီကခန့်နေလက်ပါစီတွေအုပ်ချုပ်လို့ရတဲ့ရက်ွက်ကြေးရွာတွေနင်းနေတယ်တချို့နေရာတွေမှာတော့ကျွန်တော်တို့တနက်မိုးပြီးတဲ့ခါကျအုပ်ချုပ်တဲ့အတွက်လူတို့ကမတက်တာတဲ့အဆုံးလက်လျှော့ပြီးလဲရတာပဲရှိတယ်သို့တော့တကယ်တမ်း PPCC နိုင်ငံရေးနဲ့အုပ်ချုပ်နိုင်တဲ့အခြေအနေမရှိသေးဘူးပေါ့ဆိုတော့ဒီတောက်တိုင်၃ချောင်းကိုကြည့်တဲ့အချိန်မှာလဲကျွန်တော်အခုချိန်ထိကျွန်တော်တို့ဘက်ကအားတာနောက်တစ်ခုကကျွန်တော်တို့ဒီ88တုန်းက CRPP ရှိခဲ့တယ်လို့ပဲအခု2021မှာကျွန်တော် CRPH ရှိတယ်။အဲ့ဒီမှာမှကျွန်တော်တို့ CRPH ကနေပြီးတော့အခုဒီဆက်သွားမယ်တိုင်းပြည်ရှေ့ဆက်သွားမယ် Federal Democracy ပဋိညာဉ်ကိုလည်းကျွန်တော်တိုင်းသားလက်နက်ကိုင်ဖွဲ့စည်းရေးကျွန်တော်တပိတ်လှုပ်ရှားတဲ့မြေပြင်ဖွဲ့စည်းရေး CDM ဖွဲ့စည်းရေးနဲ့ပူးပေါင်းတိုင်ပင်ပြီးကြေညာခဲ့။ကြေညာချက်တွေမှာအားသာချက်တွေအားနည်းချက်တွေတော့ရှိနေတယ်။ဒါတွေကကျွန်တော်တို့အနေနဲ့ပြန်ဝိုင်းဝန်းပြန်လည်ဆွေးနွေးပြီးတော့လိုအပ်တာတွေပြန်ဆင်ဖြည့်ဆွာမှာဖြစ်တယ်။သို့တော့ပြောချင်တာကကျွန်တော်တို့လက်ရှိ CRPH နဲ့တခြားသောတိုင်းရင်းသားအင်အားစုတွေလက်နက်ကင်ဖွဲ့စည်းတွေနိုင်ငံရေးအရကျွန်တော်အရေးပါတဲ့ decision maker တွေပူးပေါင်းဆောင်ရွက်နေတဲ့လမ်းကြောင်းကလည်းကျွန်တော်88တုံးကမတူတဲ့အခင်းချင်းတစ်ခုကိုကျွန်တော်မြင်နေရတယ်။အဲ့ဒီအတွက်ကျွန်တော်မြင်တာကတော့ကျွန်တော်တို့ຫນွေဥတော်လိုင်းရေးဟာနိုင်နိုင်မယ်ကျွန်တော်တို့ Federal Democracy ပြည်ထောင်စုကိုမုတ်ချကျွန်တော်တို့ PP ပြင်ပြင်ထူထောင်နိုင်နိုင်မယ်လို့ကျွန်တော်ကတော့အလေးလေးနက်နက်ယုံကြည်ပါတယ
်။ဟုတ်ကဲ့ပါဗျာအချိန်ပေးပြီးတော့ဘုံဆွေးနွေးပေးတဲ့ကိုရီဇာဆန်ကိုဝေမူးနိုင်မျှော်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ဘေးရန်အန္တရာယ်ပေါင်းကကင်းဝေးကြပါစေလူချင်းနဲ့ပန်းတိုင်ကိုအရောက်လမ်းတက်နိုင်ကြပါစေခင်ဗျာ
ဟုတ်ကဲ့တော်တော့လည်း
ဖုန်းကျေးဇူးတင်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်ခင
်ဗျာစနေနေ့ညစကပိုင်းအင်္ဂါနေ့ညစကပိုင်းစီစဉ်ကိုကြားခဲ့ရတာဖြစ်ပါတယ်အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကုကြကြောသိန်းကတည်းကပြောပြပေးပါဦး
ဒီမနက်ကမှနှစ်ပြည့်ကူအတာတကြံအခါသမျှဖြစ်ပေမဲ့လည်းရေပက်ကစားတာမျိုးမတွေ့ရပဲအတာအိုးတွေချထားတဲ့လူမဲတပိတ်ဈေးနီတပိတ်အာယုံတပိတ်ညာတပိတ်တွေကိုပြုလုပ်ကြပြီးဆရာနာရှင်စနစ်ကိုစန့်ကျင်ကြောင်းပုံစံမျိုးစုံနဲ့တတ်တာကြပါရဲအတာအိုးတွေကင်ဆောင်ပြီးလမ်းလျှောက်ကြည့်တတ်ကြသလိုရက်ခွက်တချို့မှာတော့အတာအိုးတွေလမ်းပေါ်ချထားပြီးလူမဲတပိတ်ဆင်နွှဲကြပါရဲဒီမနက်ကမှစစ်တပ်ကကိုလူလူကိုဖိနှိပ်တပ်ဖြတ်နေတာရပ်တန့်စေဖို့နိုင်ငံတွေအနေနဲ့ခိုင်မာပြီးထိရောက်မှုရှိတဲ့လုံဆောင်ချက်တွေချက်ချင်းချမှတ်လုံဆောင်ကြဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကဒီကနေ့တိုက်တွန်းလိုက်ပါတယ်ပြည်တင်ရှုပ်ချတဲ့ထုတ်ပြန်ချက်တွေအကန့်အသတ်နဲ့ပြစ်မှတ်ထားအရေးယူတာတွေကလုံလောက်မှုမရှိဘူးလို့မီရှယ်ဘက်ချလက်ကပြောပါတယ်မြန်မာနိုင်ငံမှာလူမျိုးစုတဲ့နိုင်ငံပြည်ပခါတွေအတွင်းလိမ်ပိုင်းအကြမ်းဖက်လို့ရကျူးလွန်တာတွေရှိခဲ့တယ်လို့ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်အဲလိုကျူးလွန်တဲ့လက်နက်ကင်အဖွဲ့တွေထဲမှာမြန်မာစစ်တပ်နဲ့ရခိုင်ချင်းနဲ့ရှမ်းပြည်နယ်တွေကလူမျိုးစုလက်နက်ကင်အဖွဲ့တွေပါပါတဲ့အကြောင်းမစ္စတာဂူဒရက်စ်ကပြောပါတယ်လူခွင့်ရချိုးဖောက်မှုတွေကျူးလွန်ထားတဲ့မြန်မာစစ်တပ်နဲ့စီးပွားရေးတွဲလုပ်နေတဲ့အိန္ဒိယခြေဆိုင်အဒါနီစိတ်ကမ်းများနဲ့အထူးစီးပွားရေးဆောင်လီမိတက်ကို S&P အစုရှယ်ယာအညွှန်းကိန်းစီးရင်တဲ့ကနေထုတ်ပြတော့မယ်လို့ S&P Dow Jones Indices ကုမ္ပဏီကဒီကနေ့ကြေညာပါတယ်အဒါနီကုမ္ပဏီဟာမြန်မာစစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်း MECC ကနေရန်ကုန်မှာမြေငှပြီးဒေါ်လာပန်း290ကုန်ကြမဲ့စိတ်ကမ်းတစ်ခုကိုတည်ဆောက်နေတာပါခင်ဗျာ
တဲ့အချင်းချက်ကိုကိုကျော်သိန်းကကြီးညာသွားခဲ့တာပါရှင်ဒီကနေ့ညအတွက်စီစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးဆက်ပိုင်းဆက်ရအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ် VOA American အသံမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ 33kHz 9830လိုင်းဒိုမီတာ 32kHz 9390လိုင်းဒိုမီတာ 53kHz 9885နဲ့လိုင်းလမီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးတော်တာဖြစ်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VO Echo အားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပါ
This program has